သာသနာကိုဘုန်းကြီးကတခြားလုံးဒီနေကြသွားမှာကိုဆိုးလေ။ဘာဖြစ်လို့နေကြသွားမှာကိုတလောက်ဆိုးရတုံးလို့ဆိုတော့ဘုန်းကြီးတို့ဗုဒ္ဓမြတ်စွာကအင်မတန်မှမြင့်မြတ်တော်မူပါတယ်။အင်မတန်လေသာသနာရောက်တဲ့နေရာမှာအကျိုးများစေခြင်းလို့ဒီပြိဋိဘံသံဃာနီးတောင်းမှဒီသာသနာတော်အတွက်ဩဝါဒပေးတော်မူခဲ့ပါတယ်။ဒါကြောင့်ဗုဒ္ဓမြတ်စွာကိုဒီစိတ်ထဲမှာအာယုပြုတဲ့အခါဆင်းသူတော်ရုပ်ပွားတော်စီတီတော်ဒီလိုရှိမှရောက်နေပြီမဲ့လို့စိတ်ကတတ်တော်ထင်ရှားဆရာရောက်အောင်အာယုပြုလို့ရှိပါတယ်။ဒါတော့ဒီဘုရားရဲ့မြင့်မြတ်တော်မူပုံနဲ့ဟုတ်ပါရမီပြည့်တော်မူခဲ့ပုံတွေကိုသာဟုတ်ပြီးတော့အင်မတန်ကြီးညိုပါတယ်အင်မတန်ကြီးညိုတော့ဒီသာသနာတော်ကြီးကိုကိုရှိသိရှိနဲ့ဒီနိုင်ငံမှာလည်းအကျိုးများသာသနာမှာလည်းကိုရှိရှိနဲ့ဒီလိုဖြစ်စေခြင်းတဲ့ဆန္ဒကြောင့်အနာဂတ်သာသနာကိုရင်းခဲ့တဲ့အခါတုန်းကတော်တော်များများပုဂ္ဂိုလ်များကဒီတရားဘွယ်ကျောင်းဘွယ်တွေဗုဒ္ဓမြတ်စွာရဲ့အလိုတော်မဟုတ်ပါဘူးအဲဘုန်းတော်ကြီးပြန်တော်မူတဲ့အခါမပြန်တော်မူခင်ကတတ်္ဆာစေဝတွေကိုအာရပါရပြုစုလှူဒန်းကြပါပြန်တော်မူပြီးမှဘာမှမသိတော့မှဒီဆရာကိုပူဇော်တယ်ဆိုတာမဟုတ်ပါဘူးစသည်ဖြင့်ဘုန်းကြီးကရေးခဲ့တဲ့ဥစ္စာကိုအဲပုဂ္ဂိုလ်များကလက်ခံပြီးတော့အများသံဃာများကလက်မခံဘူးဖြစ်လို့ဘာမှခရီးမရောက်ခဲ့ပါဘူးခရီးမရောက်တော့ကခုသာသနာရေးနဲ့ဆက်လာပြီးတော့ဘုန်းကြီးတို့သာသနာကိုအထင်သေးခံရပါတယ်ဒီကျောင်းမှာဘုန်းတော်ကြီးတွေရဲ့ကျောင်းမှာစာသင်မဲ့ကျောင်းသားမရှိတော့ပါဘူးပြီးတော့သာသနာထဲမှာဘယ်လိုယဟန်ဖြစ်တယ်ဘယ်လိုသာမဏေဖြစ်တယ်လို့မသိရပါမယ်လို့ဟိုအမြင့်မတော်တာတွေကအမတန်တွေ့နေရပါပြီဒီတော့ဘုန်းကြီးကဒီသာသနာကိုဘယ်လိုများပြုပြင်လို့ရပါမလဲလို့စဉ်းစားရင်စဉ်းစားရင်ကဘုန်းကြီးကျောင်းတိုက်မှာတော့မပြုပြင်လို့မဖြစ်ဘူးဆိုတဲ့အနေမျိုးနဲ့ပြုပြင်ခဲ့ပါတယ်ပြုပြင်တော့ကဘုန်းကြီးပထမစာသင်ပေးတော့ကယခုလက်ရှိစာရဘုန်းကြီးတွေစာသင်သားဘဝတုန်းကဘုန်းကြီးကြောင့်မှာစာတတ်မှုကိုဘုန်းကြီးကပဋ္ဌာန်းထားပြီးတော့သင်ပေးပါတယ်ပြီးတော့မှတော်ကလေးစာတော်လို့အရွယ်အဲစာမေးပွဲတွေနဲ့အရှင်သင်တော်မှာဟိုဘေးမှာလွယ်လွယ်ကလေးဝင်လိုက်ဖို့လို့ဘုန်းကြီးကညွှန်ပြပြီးတော့သင်ခဲ့ပါတယ်နောက်တော့ဘုန်းကြီးကစာရင်ရေးဖို့ရံဘက်မှာအာတန်နေတာဖြစ်တော့စာရင်သားတွေကိုစာကြဘုန်းကြီးတွေနဲ့ပဲဒီလိုပဲထားခဲ့ပါတယ်အဲ့လိုထားရရာကနောက်တော့ဘုန်းကြီးတို့ကျောင်းကလည်းစာမေးပွဲတွေအဝင်များလာပါတယ်စာမေးပွဲတွေအဝင်များလာတော့ကကိုဆရာဒီဆရာများကလည်းအနေထိုင်နဲ့အဲသိသိအောင်ပြုပြင်တယ်စာမေးပွဲလည်းအောင်တယ်လို့ဆိုပြီးတော့သိလာကြပါတယ်ဘုန်းကြီးကလည်းစောစောကလာတဲ့ခက်ကြီးကြီးတွေဟာအချိုးအစားကြတာပဲလို့ဆိုပြီးတော့အဲလက်ခံပါတော့လေလို့ဒီကမနဲ့ဆုံးတက်နိုင်လို့ရှိရင်လက်ခံပါတော့လို့ဆိုတော့လက်ခံလိုက်တာလွန်ခဲ့တဲ့ဝါဒက950ကျော်လာပါတယ်950ကျော်လာတဲ့အချိန်မှာဘုန်းကြီးကတော့ဒီဩဝါဒပေးချိန်မှာပေးတယ်မနဲ့စောစောဆွန့်စားပြီးရင်ဩဝါဒပေးတယ်နောက်တော့သူတို့သူတို့ချင်းမကျင်နဲ့တာနဲ့လို့ဆန္ဒပြတဲ့သဘောမျိုးနဲ့ဘုန်းကြီးသိအောင်ဆိုပြီးတော့ဟိုတော်လင်းလာပြီးကျော်လောက်ကဝိုင်းဟာအချားဟာနဲ့စူးစူးပူပူတွေဖြစ်လာပါတယ်ဘုန်းကြီးကဘာမှမမှန်ပါဘူးဘာမှစိတ်မဆင်းရဲပါဘူးသာသနာကိုပြန်ပြန်ပြီးတော့စစ်ပါတယ်နေတိုင်းဩဝါဒပေးတယ်အဲသူတို့တချို့ရဲ့ဝန်းထဲမှာစိတ်ထဲမှာဒီဩဝါဒမရောက်ဘူးဒီလိုကောက်ချက်ချထားပါတယ်စာမေးပွဲတွေကိုဥတည်ပြီးတော့စာသင်နေတဲ့ဤဟာတကယ်လဲစာချဖို့ရန်လွယ်လွယ်ကူကူနဲ့မတတ်ကြပါဘူးဒါတော့အခုပြန်ပြီးတော့ဘုန်းကြီးကျောင်းတိုက်ကိုပြောနေပါတယ် ခြေတုံကဘုန်းကြီးတင်တုံးကအခြေတိုင်းပြန်ပြီးတော့တင်ပါစာမေးဝဲကိုဥမတည်ပါနဲ့စာမေးဝဲကိုဥတည်တဲ့ပုဂ္ဂိုလ်တွေဒီကြောင့်မလာပါနဲ့ယခုလောလောဆယ်တော့ဆံပြဿနာတွေပါလေကနည်းနည်းကြီးတယ်နေလို့မဟုတ်ဆွမ်းခံလို့နေဆုံးမရပါဘူးနေဆုံးမရလို့ရှိရင်ဘုန်းကြီးကချက်ပြီးတော့မကျွေးနိုင်ပါဘူးမနဲ့ဆွမ်းကိုသာတန်းနိုင်ပါတယ်ဒါကြောင့်ဒီနေဆုံးခံလို့မရတဲ့ပုဂ္ဂိုလ်များပြန်နေကြပါဦးနေဆုံးရတဲ့အခါလက်ခံပါမယ်ဟိုသူရဘူရာတော့ဘုသူနှင်လာပါလားမပြောဘူးအကြောင်းရင်းပုဂ္ဂိုလ်နှစ်ပါးကိုတော့ဖဝဲဝဲသွားနေကြတော့တော်တော်ကြာကြာကြီးကျွန်တော်ပြောထားပါတယ်ကိုရင်ခန့်ငငယ်တွေတို့တုတ်ကွေးတွေနည်းနည်းပါပါကြားနေတယ်အဲ့ဒီတုတ်ကွေးတွေတို့ကြောင်းတိုက်ဝင်လာလို့ရှိရင်တော်တော်နဲ့ဆက်မှာမဟုတ်ဘူးဒါကြောင့်ခန့်ငငယ်ကိုရင်ကလေးတွေကိုဆိုင်ရဆိုင်ရပြန်ပြီးတော့ဆောင်းနေမှနေကြအောင်အဲနေစောခံလို့ရလောက်တဲ့အချိန်မှာပြန်ပြီးတော့ဘုန်းကြီးလက်ခံပါမယ်လို့ပြောပြီးတော့ယခုဒီတော်တော်နဲ့အောင်လှုပ်လိုက်ပါတယ်တော်တော်နဲ့အောင်လှုပ်ထားတောင်မှ300ပတ်ဝန်းကျင်ရှိနေပါသေးတယ်တော်တော်နဲ့အောင်လှုပ်တာကပြန်ပြီးတော့မူပြောင်းရင်လို့ဒီဒီစာသင်နည်းမျိုးနဲ့တော့မဖြစ်တော့ဘူးဒီတကယ့်တရားတရားနဲ့မှဖြစ်တော့မှာပဲလို့အဲ့ဒါလို့သဘောပေါက်ပြီးတော့မူပြောင်းရင်လို့ပြီးတော့စာကြဘုန်းကြီးတွေကိုလည်းဘုန်းကြီးပထမသင်ပေးတဲ့အတိုင်းပြန်ပြီးတော့ကိုနေ့နေ့သင်ကြရအောင်သင်ကြအဲဖြည်းဖြည်းကလေးသူတို့လည်းမမြင်မှန်းစီနဲ့လို့ဆိုပြီးတော့စာမေးဝဲကိုမူမထနဲ့လို့ခုကြောက်တိုက်မှာလောလောဆယ်ပြင်းနေပါတယ်ပြီးတော့တရားအာမထုတ်လို့လည်းပဲတို့ဒီစာရီသင်နေတဲ့ဥစ္စာဟာဘလောက်မှအရာမထင်ဘူးဒီတော့ကအလုံးပုဂ္ဂိုလ်တွေဟာအချင်းယူပြီးတော့ကိုတရားထိုင်တဲ့ဤဘာဝနာပွားတဲ့ဤကိုလုံးမှဖြစ်မဲ့ဘာဝနာပွားမှာဒီစိတ်တရားဒီငြိမ်ငြိမ်သက်သက်နဲ့သူတော်ကောင်းစီဖြစ်မဲ့ဟိုမနေနိုင်လို့ရှိရင်လည်းပဲစောစောကလူထွက်ကြပေါ့ကိုရင်အဲကကြီးကြီးတွေရောဘာတွေရောလူထွက်ကြပေါ့နေနိုင်လို့ရှိရင်ကောင်းကောင်းနေမှဖြစ်မယ်လို့အဲ့လိုပြောပြီးတော့ဒီစည်းကမ်းကိုအဲစာရဘုန်းကြီးတွေတစ်နှစ်လောက်အသားကြောင်လုပ်ကြပါတစ်နှစ်လောက်ဆိုတာသူတို့စူးစမ်းအောင်လို့ပြောနေတာဘုန်းကြီးကနှစ်နှစ်လောက်အသားကြောင်လုပ်မယ်လို့စူးစမ်းထားပါတယ်အဲ့ဒီနှစ်နှစ်လောက်အသားကြောင်တော့မှအစ်စ်ကလေးတွေကိုကျွေးပြီးတော့စိတ်ချလက်ချမှာလက်ခံမယ်သာသနာကိုတော့မပြုတ်လို့မဖြစ်ပါဘူးလို့အဲ့လိုဘုန်းကြီးကအကြောင်းမှပြောပြီးတော့နေပါတယ်ဒါတော့ယခုဒီတရားဝဲဟာဘုန်းကြီးကဒီဟိုနှုတ်ဆုံးဆော်တဲ့တရားဝဲလည်းမဟုတ်ဘူး။ဘုန်းကြီးကိုလာကြောက်ပြီးတော့တရားဝဲကျင်းပပရစီဆိုတဲ့တောင်းမှန်တဲ့တရားဝဲလည်းမဟုတ်ဘူး။ဒီဘုန်းကြီးဟိုကလေမြန်ကဆင်းရင်ပဲဆရာတော်ဒီလျှောက်သလားဆရာတော်ခွင့်ပေးသလား။ဟိုမှာတရားဝဲကျင်းပဖို့6နာရီဝန်ရံပေးမှာကျင်းပဖို့တော့ပြန်ဟိုမှာအဲစာရီဘာရီကန့်လန့်နေပြီလို့ဆိုတော့ဘုန်းကြီးကစဉ်းစားတယ်ဘယ်နဲ့လုပ်ကြပါလိမ့်မလို့ကျန်လာပြီတော့သူတို့စိတ်မပျက်စီနဲ့ဒီဘုန်းကြီးအနာဂတ်သာသနာအကြောင်းကိုဟောမယ်အာလုံပရိသတ်လည်းသိရရောဘောလို့ဆိုပြီးတော့ဘုန်းကြီးကလည်းဝမ်းမြောက်ဝမ်းသာနဲ့ပဲမလျှောက်တဲ့တရားပွဲကိုခွင့်ပြုထားတယ်ဒီလားဒါတော့မလျှောက်တဲ့တရားပွဲကိုဒီသာသနာကိုဒီခုကြွလာတဲ့သံဃာတော်များလည်းစတဲ့ရင်သာသနာသံဃာနာတင်ပုံတွေသိပြီးပြီဒါပေမဲ့လို့ဘုန်းကြီးနဲ့ဟိုအများနဲ့ဒီတချို့နေရာမှာကွဲနေတာကဘုန်းကြီးကကောက်ချက်ချတယ်အဲဘယ်နေရာမှာဘာလုပ်တယ်ဆိုတာကောက်ချက်ချတယ်အများကစာတင်သွားတယ်စာချသွားတယ်အဲဘုန်းကြီးကတော့တော်တော်များများကောက်ချက်ချလေးရှိတယ်ပြီးတော့ကသံဃာနာတင်တဲ့အခန်းကိုတူတူကောက်ချက်ချစရာရှိတာတွေကိုတော်တော်များများလူကြီးတွေလည်းနားလည်ပြီးသားဖြစ်တယ်သံဃာတော်များလည်းနားလည်ပြီးသားဖြစ်တယ်ဒါမဲ့ဘုန်းကြီးကောက်ချက်ချပြီးတော့ပြောပါဦးမယ်ဘုရားမြတ်စွာဘုရင်နိဗ္ဗာန်စံတော်မူပြီးတဲ့နောက်အရှင်မဟာကတ္တပကဒီဗုဒ္ဓမြတ်စွာခုနှစ်ရက်လောက်မှာသုပတ္တယဟန်ဆိုတာအရှင်မဟာကတ္တပနောက်ကပါလာပါတယ်အရှင်မဟာကတ္တပကပြိဋိဘံစံတဲ့အချိန်မှာမရှိပါဘူးခုနှစ်ရက်လောက်ကြာမှရောက်လာပါတယ်အဲ့ဒီအခါမှာသုပတ္တဆိုတဲ့ယဟန်ကြီးကဟိုစောစောဖျားရှိတော်မူစဉ်ကသူကဖျားကိုအဲမအမယာအလူခံပြီးတော့ရတဲ့ဆန္ဒစီရင်နဲ့ဆိုပါတော့တောပပြာဤရင်နဲ့အဲ့ဓာရင်နဲ့ဆွန့်ကပ်ဖို့လို့ဆိုပြီးတော့ဆွန့်ချက်သူစိတ်ကူးနဲ့သူနဲ့ဆွန့်ချက်တာလို့မနေ့ကျတော့ဗုဒ္ဓမြတ်စွာဆွန့်ကပ်ကြွတော်မူတဲ့အခါမှာသူ့ဆုံးကိုခံဖို့ရန်ဆိုတော့ဗုဒ္ဓမြတ်စွာကပယ်တော်မူလိုက်ပါတယ်မအမရဘူးလို့ဆိုပြီးတော့ပယ်တော်မူလိုက်တော့သူအမှန်တန်ရန်ရိုးလှုပ်ထားပါတယ်နောက်တော့ဗုဒ္ဓမြတ်စွာပြိဋိဘံစံတော်မူပြီဆိုတဲ့အချိန်မှာသူကရှင်မကတ္တပနောက်ကပါလာပါတယ်900တဲကအဲ့ဒီ900တဲကပါလာတော့ရှင်မကတ္တပကလမ်းခရီးမှာအိုအဝေးကဒီနတ်ပန်းကြီးကိုယူပြီးတော့လာတဲ့ပရပိုက်တယောက်ကိုမြင်လို့ အဘုရားမြတ်စွာဘုရားနိဗ္ဗာန်ဆန္ဒတော့သိပြီဒါပေမဲ့နောက်ကပါလာတဲ့ပုဂ္ဂိုလ်တွေကအစိမ့်ကလေးတွေဒီသာသနာကိုဒီသင်ကျော်ရောက်တာမဟုတ်ဘူးဖရာကိုမဖူးဘူးအမှန်တန်ဖရာပူးကျင်တဲ့စိတ်နဲ့လိုက်လာကြတာရုတ်တရက်မြတ်စွာဘုရားဘုရားနိဗ္ဗာန်ဆံမတွေ့ရလို့ရှိရင်အမြင်မတော်အောင်ကိုတွေးကြလိမ့်မယ်စောစောကတော့တဲ့မှာငိုပါစီတော့လို့ဆိုပြီးတော့အဲအသင်ဒီနဗ္ဗညိဘေကရလာတော့ဒါကုရတို့ဗုဒ္ဓအဲကွယ်လွန်လို့ဆိုပါတော့ယစီနာအဲကွယ်လွန်လို့အဲ့ဒီကနဗ္ဗညိကိုရလာတယ်လို့ဆိုတော့ကွယ်လွန်လို့ဆိုတဲ့စကားကြားတာနဲ့ပဲဟိုဒီကြီးရွာကပါလာတဲ့ယဟန်ကလေးတွေမရှိနိုင်မဆဲနိုင်ဒီဟိုလဲပြီးတော့သွားအောင်မတ်တက်ကလဲပါအောင်အဲတော့ရငူရပါတယ်အဲ့ဒီမှာသူဘဒယဟန်ကြီးကအာငါရှင်တို့မငူရနဲ့တို့ခုမှလွတ်လပ်သွားတယ်။ဟိုတော့ကတော့ဘယ်ဟာမှအပူဘယ်ဟာအပ်တယ်နဲ့တို့ကိုချုပ်ချယ်နေတာ။ယခုတော့ကိုလို့ရှင်တာလို့ရပြီ။ငါရှင်တို့ပြောစရာမနှံကောင်းသွားပြီ။သူကပြောတော့ဒီအချက်ကိုရှင်မကတ္တဝါကအဲမတ်တော်မူထားပါတယ်။သာဗရဏိဗ္ဗာန်ဆံပြီးတော့အာလုံးကြားတော်မူကြတဲ့အဲကြားကြတဲ့အတိုင်းအဲတိတ်ပြီးတော့ရက်ကြရမှသာပဲနဲ့မလွဲမကင်းပါတဲ့ရက်ကလေးလောက်ထားပြီးတော့မိသင်းကျိုပြီးတဲ့နောက်တတ်တော်ဝေဘာနဲ့နေမှာရှင်မကတ္တပကဒီသံဃာတော်အများကိုစီဝေးပါတယ်စီဝေးတဲ့အခါမှာသတ်ရှင်တို့ဗုဒ္ဓမြတ်စွာကတရားတော်ဟောတော်မူတဲ့အခါမှာဥမာအကြောင်းအလျောစွာသုတ်တံဝီနီဟောတော်မူတဲ့ပညာတော်မူတဲ့ဒီမှာအကြောင်းအလျောစွာဟောတော်မူတဲ့ပညာတော်မူတဲ့ဒီတော့ဆိုဒီစီကစင်ကမရှိဘဲနဲ့ဒီလိုသာအဲထားကြလို့ရှိရင်မကြခင်ကွယ်သွားလိမ့်မယ်ဒါကြောင့်မို့လို့ဘုဒ္ဓမြတ်စွာရဲ့အဲတရားတော်များကိုဝီနည်းဆိုရင်ဝီနည်းတသအဲ့ဒီဝီနည်းထဲမှာလည်းပဲအဲပါရဇိကအခန်းတို့အဲသံဃာတိတဲ့အခန်းတို့သတိအပြင်အကုန်လုံးစီကစင်ကသံဃာနာတင်ကြဆိုရဲ့ဟောရင်ရွတ်ကြဆိုရဲ့ပိုင်ပြီးတော့သုတ္တံမှာလည်းပဲသုတ်အရှင်ကြီးတွေကိုဒီကနိကဲဆိုတဲ့နာမည်နဲ့သုတ်အတူလေးတွေကိုကုဋကနိကဲဆိုတဲ့နာမည်နဲ့အလေလတ်တွေကိုမဇ္ဈိမနိကဲဆိုတဲ့နာမည်နဲ့အဲ့လိုသူရသူရတွေပေါင်းစပ်ပြီးတော့ရွတ်ဆိုကြဆိုရဲ့ဒါသံဃာနာတင်တယ်လို့ခေါ်တယ်အဲ့လိုအမိတ်ကြီးတော့အာလုံးသံဃာများကဒီလိုဆိုရင်သံဃာနာတင်ဖို့ရန်လျောကံတဲ့ယဟန်တော်များကိုရွေးတော်မူပါလို့ဆိုတော့900လောက်အဲရှင်အာနန္ဒာနဲ့တကွဆိုပါတော့ပေါ့900လောက်ရွေးပါတယ်အဲ့ဒါရွေးပြီးတော့မှဒီရွေးတဲ့အခါမှာပေါ့လေမရွေးခင်မရွေးခင်အရှင်မကတ္တမမိန်တော်မူတာဒီအတ္တမောမသူတော်တို့ဤတရားသည်ကိုယ်ရေဒိဗ္ဗတိမထွန်းကားမီတံမောသူတော်ကောင်းတို့ဤတရားကိုပฏิပါဟိယတိမတမ်းမြရမိအဝိနည်းယဝါရီနောဝီနည်းမဟုတ်ဟုပြောတတ်ရှိတဲ့ပုဂ္ဂိုလ်တို့သည်ပုရိသေပတိမထွန်းကားမိဝိနည်းယဝါရီနောဝီနည်းကိုပြောတတ်ရှိတဲ့ပုဂ္ဂိုလ်တို့သည်ပုဂ္ဂိုလ်တို့ကိုပုရိပฏิပါဟိယတိအတမ်းမြမခံရမိအန္တယခုနေကသံဃာယမပေါ့စုယောဂသံဃာနာတင်ကြကုန်စုနဲ့မကြခင်ထွန်းကားလိမ့်မယ်အတ္တမတွေမကြခင်ထွန်းကားလိမ့်မယ်အဲ့ဒီကမှာသံဃာနာတင်ဖို့ရာအနှောက်အယှက်ဖြစ်တော့မှာပဲပြီးတော့အဓမ္မဝါဒီမထွန်းကားခင်ခုနင်ကသံဃာနာတင်ရဆိုရဲ့ဘုရားဒီအချက်ကလေးကိုတောက်ချက်ချတယ်အရှင်မဂ္ဂတောပါလက်ထက်တော်တို့ကအဲဗုဒ္ဓမြတ်စွာဘုရားပြိဋိဘံဆံပြီးတော့ရက်အဲလက်တောင်းမကြသေးဘူးရက်တို့ကအဓမ္မဝါဒီထွန်းကားလိုက်မယ်အဝိနည်းယဝါဒီဝီနည်းကိုအကောင်းမပြောတဲ့ပုဂ္ဂိုလ်တွေထွန်းကားလိုက်မယ်အဲ့ဒီတို့ကလည်းကိုယ်ကထွန်းကားလိမ့်မယ်ထွန်းကားလိမ့်မယ်ဒါလို့အမိန့်တော်ရှိခဲ့တယ်ပြီးတော့ဘုန်းကြီးကဟိုကလေးကဒီအတ္တမတွေဟာထွန်းကားဖို့ရမြင်ပြီးသားဖြစ်နေပြီဒါလေးကိုအဲဘုန်းကြီးတောက်ချက်ချပါတယ်ပြီးတော့ကောင်းပြီရွေးကြလို့ဆိုတော့ရွေးပါတယ်900လောက်ရွေးပြီးတော့ကအဲယခုအဲလာပေါင်းရက်ပေါင်းဘယ်လောက်ကျန်သေးတယ်မိမိတို့ကိစ္စရှိရာမိမိတို့နိစ္စရာကိုစကြပါသံဃာနာတင်မယ်ဆိုလို့ရှိရင်တော့ကရာဇဂျုံမြို့ကိုသံဃာနာတင်ဖို့ရန်အလုံးကြွကြပါလို့အမိန့်ပေးပါတယ်။ဘာဖြစ်လို့ရာဇဂျုံမြို့ကိုရွေးရတဲ့တုံးလို့ဆိုတော့ သာသဂျိုကနေဖို့ရန်ကြောင်းများတယ်ဒီ38ရာသောကြောင်းတိုက်ကြီးတွေရှိတယ်ယခုသင်္ဃာနာ900ချောင်းချောင်းလဲလဲနေဖို့ရန်နေရာရှိတယ်တက္ကရာသဂျိုမြို့ကဂောတရကံကျယ်ဝန်းပါတယ်သင်္ဃာ900ဆုံးခံလို့ရပါတယ်ဘုန်းကြီးကဒါကိုပောက်ချက်ချတယ်အရှင်မဂ္ဂတပါတော်သံဃာနာတင်တော့ကဘယ်မင်းဘယ်တစ်ခေတ်ကမှအာမကိုဘူးတရားကိုဘုန်းကြီးအောက်ချက်ကြတယ်အဲ့ဒီကြောင်းတွေဘယ်မှမှအသိဆောက်ွက်ရမလို့ဘူးအဲ့ဒီရာဇဂျုံမြို့မှာ38ရာသောကြောင်းတဲ့ကြီးတွေသံဃာ900နေလောက်တယ်ရာဇဂျုံမြို့မှာဆုံးခံပုံပေးလောက်တယ်တရားတည်ပြပုဂ္ဂိုလ်များတော့ဝါဘင်းမှာမလာခဲ့ကြမတည်မနေကြပါနဲ့လို့အရှင်မဂ္ဂတပါကသတ်မှတ်ပြီးတော့ရာဇဂျုံမြို့ကိုသံဃာနာတင်ဖို့ရစီမံရပါတယ်ဒါကိုဘုန်းကြီးအမှန်တကောက်ချက်ချလိုက်တယ်ဘုန်းကြီးတို့ဗုဒ္ဓမြတ်စွာဘုရားသာသနာတော်ရှေ့ကသာသနာဝန်တန်းယဟန်များကတရားဓမ္မတွေသိလဲအားကိုးလာတယ်မဟုတ်ဘူးသိလဲပဲတာဝန်မပေးလာဘူးမိမိတို့တာဝန်ကိုမိမိတို့ဖြစ်တယ်လို့ကလေးထမ်းပြီးတော့အလုပ်လုပ်တော်မူရတယ်ဒါကိုဘုန်းကြီးအမှန်တစိတ်ဝင်စားတယ်တခါကိုဆုံးကိုခံစားတယ်အဲ့ဒီအရာတွေကိုဘုန်းကြီးအကုန်လုံးစိတ်ဝင်စားပြီးတော့ဝါကကံနေကြတော့သံဃာတော်900အသေးသေးကြွတော်မူလာကြပါတယ်အသေးသေးကြွတော်မူလာတဲ့အခါမှာကျောင်းတွေကပြက်နေတယ်တချို့အဲဆိုတော့အမိုးပြက်ခြင်းလည်းပြက်မယ်အကျန်းတွေဘာတွေပြက်ခြင်းလည်းပြက်မယ်တချို့လည်းပဲခန္ဓာကိုကျိုးတယ်ပြက်တယ်ပုံလကိုပူတွေဘာတွေတက်တယ်ပြီးတော့ဒီဟာတွေကိုတလလုံးလုံးပြုပြင်ကြအောင်ဆိုရဲ့တဲ့ရှင်မသတ္တဝါတို့ကလည်းကြောက်ကျင်ဖို့ရံပထမဆုံးကျူးစားရပါတယ်ကြည်စမ်းဘဲတကားကမှမှကြီးကြီးကျယ်ကျယ်ဒုက္ခမပေးဘူးနော်တလလုံးလုံးကြောက်ပြင်ကြအောင်ဆိုရဲ့ဗုဒ္ဓမြတ်စွာကသင်္နာသနာဝတ်ကိုပြညတ်တော်မူတယ်ကြောက်နေပြက်လို့ရှိရင်ပြင်ရမယ်လို့ဆိုတဲ့ဥစ္စာကိုပြညတ်တော်မူတယ်တဲ့အောင်တလလုံးလုံးကြောက်ပြင်ကြအောင်ဆိုရဲ့ဘုန်းကြီးကဒီမထင်မြတ်တည်းရဲ့အလုတ်လုံပုံကိုအလုတ်တိုင်းအလုတ်တိုင်းဘုန်းကြီးစိတ်ဝင်စားပြီးတော့ပါနေပါတယ်ဒီတော့ကဒီတလလုံးလုံးကြောက်ပြင်ကြဆိုရဲ့လို့ကြောက်နေတာတလောက်ပြက်တဲ့ဥစ္စာသံဃာနဲ့ဘလောက်ကွဲကွာနေတုံးလို့ဆိုတော့ဘုဒ္ဓမြတ်စွာပရိနိဗ္ဗာန်စံတော်မူတာကကဆုံလာပြီနေယခုရောက်တာကဝါဆိုလာပြီဆိုပါတော့ပေါ့ရောက်ကြတယ်ဘလောက်သာကွာတုံးဆိုတော့ကဆုံနယုဝါဆိုနှစ်လပဲကွာနှစ်လလောက်အတွင်းမှာပြူတန်သမ ्या လဲပြူတယ်ပြက်တန်သမ ्या လဲပြက်တယ်ပောက်တန်သမ ्या လဲပောက်တယ်ဆိုတော့ဒီเจ้าနေဘုန်းကြီးကပြောတယ်ဘုန်းကြီးနေတဲ့ဒီเจ้าကလေးတွေလောက်တော့မကောင်းဘူးဆိုဒီရှိကဟုတ်တယ်ဝေလူဝအเจ้าတဲ့ကြီးကောင်းတာကောင်းပါလိမ့်မယ်တိုက်တလီကအဲသာဝတိပြီမှာအနာတဘိတို့ဝိသကာတို့ဆောက်တဲ့เจ้าကြီးတွေကောင်းပါလိမ့်မယ်တเจ้าတလီကအခြားเจ้าတွေကကြီးကြီးမားမားเจ้าကြီးတွေမဟုတ်ဘူးဆိုတဲ့ဥစ္စာဘုန်းကြီးကောက်ချက်ချလို့ရတယ်။သိခိုင်ခိုင်မားမားကြီးလည်းမဟုတ်ဘူးဆိုတဲ့ဥစ္စာကောက်ချက်ချလို့ရတယ်။ပြီးတော့ဒီပထမသံဃာနာတင်ကြီးအမတန်အကြီးအကျယ်စုဆောင်ပြီးတော့လုပ်ရမယ့်ကိစ္စမှာဘယ်တကာကမှဒါမှဆွတ်တာရောမရှိဘူး။ဘယ်သူကမှဆွန့်ကျွေးရလို့တာဝန်မလာဘူး။အားလုံးဆွန့်ခံပြီးတော့ပုံပေးကြတယ်။ဒီတနည်းတော့ဘုန်းကြီးကဂုဏ်ယူတယ်။ပြီးတော့ကြောက်ပြင်ဖို့လို့ဆိုတော့ကလက်ပဲရှိကြတယ်အဲဓာတ်တောင်မရှိဘူးစောက်ပဲကမရှိဘူးဒီတော့ကဒီအဇဒတမဟာရာဇာစီကိုသွားပြီးတော့ဒီဆွန့်ရတယ်လို့ရကြရပါတယ်ဘာများအလိုရှိပါတော့ခရတော့လျှောက်တော့ခုသံဃာနာတင်ဖို့ရံသံဃာများနေမဲ့ကျောင်းတွေမှာအပြည့်အစုံတွေရှိလို့ဒီဟာတာကောင်မလက်အလုံးနဲ့လုံမဲ့လူများအလိုရှိတယ်ဆိုတော့လက်သမားပါပဲအဲ့ဒါကိုဒီကလက်သမားနဲ့ပဲခွားနဲ့ဆောင်းနဲ့ဘာနဲ့အကုန်လုံးပို့လိုက်တော့ဘုန်းကြီးထင်တယ်လက်သမားတွေလုံလောက်အောင်ဟုတ်ချင်မှဟုတ်မယ်ယဟန္တာဒီတောင်းတော်ကြီးတွေတာမန်ယဟန္တာမဟုတ်ဘူးရှင်မဂ္ဂတဝါကတထေးကြီးကသက်လာခဲ့တယ်အဲရှင်အာနန္ဒာတို့ကမင်းကြီးမင်းသားကသက်လာခဲ့တယ်ကျန်တို့ဓာတ်တို့ကမင်းကြီးမင်းသားကဆက်လာခဲ့တယ်။အဲလိုတောင်းတပြေးရဟန္တာကြီးတွေပြီးတော့အဋ္ဌိပတ်ရှိပြီးသားပုဂ္ဂိုလ်တွေအဲ့ဓာတွေကိုကြောင်းမြင်တဲ့အခါမှာဘုန်းကြီးကကူရှာရပေလိမ့်မယ်။ဒါ ဒီဒီအရှင်မြတ်များလည်းစဉ်းစားကြည့်ပေါ့ဒီရှေးတုန်းကနှစ်လလောက်သံဃာနဲ့ကွဲကွာနေတဲ့အကြောင်းလေးသာပျက်စီးတယ်လို့ဆိုရင်ဘယ်နည်းနဲ့မှမကြည့်ကြနိုင်ဘူးဒါကိုတပည့်တော်ကကောက်ချက်ချတယ်ပြီးတော့လက်သမားတွေလုတ်တဲ့နေရာမှာအရှင်မဂတ်တပါကစပြီးတော့အဲကိုင်းစရာရှိတာကိုခုကိုင်ပေးမယ်အဲသူ့စရာရိုက်စရာရှိလို့ရှိရင်လည်းပဲအားနေလို့ရှိရင်ဒီလက်သမားတွေအားနေတဲ့လက်နဲ့ကလေးနဲ့ထူမဲရိုက်မယ်အချိုးကိုင်တာမဟုတ်ပါဘူးအကြမ်းမဲ့ပြင်တာပါပဲဒီတော့ကပထမသံဃာနာအမှန်အကြီးကျယ်ဆုံးပါဘာဖြစ်လို့ဆိုတော့ကျမ်းစာတွေကိုဘုရားတရားတော်တွေစီကားစင်ကလုပ်ရမယ်ကိစ္စပါဒီတော့အမှန်ကြီးကျယ်တဲ့ကိစ္စကိုအမှန်ယဟန္တာတောင်တောင်ကြီးတွေတကုတ်ဣတိပါပြည့်စုံတဲ့ပုဂ္ဂိုလ်တွေကြောင်းပြင်ရတယ်မနေ့ကြလို့ရှိရင်ဆုံးခံပြီးတော့ဖုံးပေးကြတယ်ပြီးတော့ကြောင်းပြင်ကြတယ်ဒါကိုသိပြီးတော့တပည့်တော်များဆွဲနေတယ်ကဲဒီလိုနီးနဲ့သံဃာနာတင်မယ်ဆိုပါတော့ပေါ့ဟိုအဲ့ဒီတော့ကသံဃာနာတင်မဲ့နေရာကိုကြီးကြီးမားမားမရှိလို့အဇတတစီကိုအကူကြီးတောင်းတော့စာကတော့ဆိုပါတယ်အဇတတကအမှန်တန်ကောင်းတဲ့ဒီဓမ္မယုံကြီးပေါ့လေမန္တကြီးမန္တပလို့ခေါ်တယ်အမှန်တန်ကောင်းတဲ့မန္တကြီးကိုသူကဆောက်လုပ်ပြီးတော့လှူပါတယ်လို့တော့ဆိုပါတယ်ထားပါတော့အဲ့ဒီဟာပဲအကောင့်တွေ့တယ်ဒီပြညာတွေတလောက်ကြီးကြီးမားမားဘာမှမတွေ့ဘူးကဲဒီလိုပထမသံဃာနာတင်ပြီးရောပထမသံဃာနာတင်ပြီးလို့ဒုတိယသံဃာနာတင်ရမယ်အချိန်မှာအနှစ်တရာလောက်ရှိသေးတယ်အနှစ်တရာလောက်ရှိတဲ့အချိန်မှာဘုန်းကြီးကဒီတရားကိုလည်းမှတ်တမ်းတင်တယ်။ဘာဖြစ်လို့တို့ဆိုတော့ဇေရဝန်เจ้าကဘယ်မထီမြတ်ဒုတိယသံဃာနာတင်တဲ့မှာပါလာတယ်လို့စာမှာမရှိဘူး။ရှင်အာနန္ဒရဲ့တပည့်ကြီးတွေပါလာတယ်လို့ဆိုတယ်။ဒါတော့ဗုဒ္ဓမြတ်စွာရဲ့တရင်သုံးတော်မူတဲ့ဇေရဝန်เจ้าတော်ကြီးအမျိုးမျိုးသောဘေးရန်เจ้าမဆောင်ထိနိုင်ဘူးမဆောင်ထိနိုင်လို့မို့ဇေရဝန်เจ้าတော်ကဘယ်ယဟန္တာမတိမြဒုတိယသံဃာနာတင်မှာပါတယ်လို့မတွေ့ရဇေရဝန်เจ้าကြီးတောင်းမှရှိခြင်းမှရှိတော့မယ်တရားဝင်ဒကာဓမ္မတွေကဒီဘုန်းကြီးရဲ့เจ้าတိုက်လာပြီးတော့ဒီเจ้าတိုက်ကြီးဟာဘုန်းကြီးမရှိရင်ဘယ်နဲ့လုံမလဲကိုအဲเจ้าတွေကဘယ်တော့များနေပြီကိုဘယ်တော့ဘယ်နဲ့လုံမလဲကိုဘုန်းကြီးကပြောတယ်ဇေရဝန်เจ้าတော်ကြီးဘုရားတရင်သုံးတော်မူတဲ့เจ้าတော်ကြီးတရားမရှိတဲ့အခါကျတော့ရှင်အာနန္ဒာတို့ရှင်မကတ္တပတို့ရှင်အနုရုဒ္ဓတို့တောင်တောင်ပြေးယဟန္တာကြီးတွေရှိပါတယ်။အဲ့ဒီယဟန္တာကြီးတွေထိမ့်သိမ့်မှာဧကံပါပဲ။အဲ့ဒီယဟန္တာကြီးတွေဆက်လက်ပြီးတော့ထိမ့်သိမ့်တဲ့ဇေရုံအကြောင်းကြီးတောင်မှအနှစ်တရာလောက်ရောက်တဲ့အခါကျတော့အဲ့ဒီအကြောင်းကဘဒုသံဃာနာတင်မှာပါတယ်ဆိုတာကိုမတွေ့ရပါဘူး။တရားတောင်ပရိနိဗ္ဗာန်ဆံသွားသေးတာဘုန်းကြီးပါမို့လို့သိဖို့။ဒီဇေရုံအကြောင်းတော်ကြီးတောင်မှပြက်သေးတာဘုန်းကြီးကြောင့်ဘာဖြစ်တယ်လဲပြက်ပေါ့ဘုန်းကြီးကဒီလိုထားပါတယ်ဒီလိုလည်းပြောပါတယ်အဲ့ဒီဒုတိယသံဃာနာတင်ရခြင်းရဲ့အကြောင်းဟာအရှင်မြတ်တို့လည်းသိပြီးသားအတော်များများစာပေလိုက်စားတဲ့ပုဂ္ဂိုလ်လည်းသိပြီးသားတစ်ချိန်မှာဝေသာလီဤဝစီတိုင်းကယဟန်များကဥပုန်နေကြတော့ဒီခွက်တစ်ခုပေါ့လေဖလားကြီးတစ်ခုစပြီးတော့ကြေချက်ပြီးတော့ဒါကတော့တအားသမျှတက်ကြဥပုသေးတွေကိုဥပုသေးတွေတအားသမျှတက်ကြအဲဒီဟာနဲ့ပဲပေါ့လေအဲသံဃာများရဲ့အသုံးဖြစ်လိမ့်မယ်လို့အဲလိုပြောတော့ထည့်ကြတယ်ဘုန်းကြီးကများများထည့်မယ်လို့မထင်ဘူးကလားလေအမှန်တမ်းပြောတယ်များများထည့်မယ်လို့မထင်ဘူးဟိုကတပည့်ဒီကတမှုအဲ့ဒါလို့ပေါ့ထည့်ရတယ်အဲ့ဒီမှာအရှင်ရသဆိုတဲ့ပုဂ္ဂိုလ်ကယဟန္တာအာတရားတို့ငွေမအပ်ပါဘူးဆိုပေမဲ့သူတို့ထည့်ရောထည့်စဉ်ထည့်ကြတာပဲဒါတော့ထည့်ပြီးတော့နတ်ဘာသာကြတော့ရတဲ့ငွေတွေကိုသူတို့ကစုပြီးတော့သံဃာများနဲ့အဲတမပြီးတော့ဝေတယ်တပတ်ဘယ်လောက်ရမလဲဆိုတော့တပတ်ကိုငားမှုရမယ်တရားရမယ်အဲ့ဒါဝေတယ်ဝေတော့ရှင်ရတာလည်းသွားပြီးတော့ဝေတယ်ဒါကိုတော့ကိုအဖို့အာတပည့်တော်ကိုငွေမရှိဘူးဒီကိုယ်ကအမှန်တန်ကောင်းပါလား မနေ့တုန်းကလည်းဒကာရီသရာတရားပြည့်အောင်သူမလုပ်ကောင်းမှုတွေပါတယ်နဲ့သူပြောတယ်။သွားပါ။ဒကာရီကိုသွားပြီးတော့တောင်းပါမှာငါပြောတာမှားပြီလို့ဆို။တောင်းပါငါ။အဲဒီလိုဆိုရင်တောင်းပါရမယ်ဆိုရင်နောက်လိုက်တစ်ပတ်ပေးရတယ်ထူးစံတာ။နောက်လိုက်တစ်ပတ်ပေးပါ။အဲနောက်လိုက်တစ်ပတ်ကိုတော်လေးပေးလိုက်တယ်။နောက်ရောက်ပါသွားတယ်၊ညိုတဲ့ရောက်သွားတယ်။ရောက်သွားတော့ဒကာတို့ရဲ့ဆရာများကဘုန်းကြီးကိုငွေမလူကောင်းပါဘူးလို့တောင်းပန်တဲ့ပြောတဲ့အတွက်ကြောင့်ဒကာများရဲ့သရတရားကိုဖြစ်တဲ့ဆိုပြီးတော့ဘုဒ္ဓမြတ်စွာကလက်ထက်တော်တို့ကပြည့်ညတ်တော်မူတဲ့သိက္ခာပုဒ်တွေငွေကိုမခံရဘူးလို့ပြောပြတယ်။ဘုဒ္ဓံဘက်ကငွေရဲ့လူခံလို့ရှိရင်ငွေရှိလို့ရှိရင်ကာမဂုဏ်၅ပါးအကုန်လုံးခံစားလို့ဖြစ်မှာပေါ့ငွေရှိလို့ရှိရင်။ဒါကြောင့်ငွေရှိတဲ့ပုဂ္ဂိုလ်ဟာမရယူလို့လည်းဖြစ်မှာပေါ့လို့ဒီလိုအဓိပ္ပာယ်ရအောင်ဘုဒ္ဓမြတ်စွာမိန့်တော်မူတဲ့အကြောင်းလေးကိုဟောရော။ဟုတ်တယ်သူကအခုမသိရပါလားအရှင်မရတပါပဲရဟသိပါတော့တယ်တပည့်တော်တို့ကိုယ်ကွယ်နေတဲ့ပုဂ္ဂိုလ်တွေရဟမဟုတ်ပါဘူးလို့ဆိုတော့သူကလွန်သွားပြန်ရောဒါနဲ့နားလည်အောင်ပြောပြီးတော့ပြန်သွားတော့ဘယ်နဲ့လဲဒကာတွေတောင်းပါလို့ဒကာတွေကကျေနပ်ကြတယ်လားဆိုတော့နောက်ခါကိုတော့လေးကဘာဟုတ်လိမ့်လို့ဆိုတော့ဒကာတွေကရှင်ရတာတပါပဲရဟမရှိတော့တယ်တပည့်တော်တို့ရဟမဟုတ်တော့ဘူးလို့ကိုပြောနေပြီဆိုတော့အာအမတန်ရောက်မာတဲ့ရတာဘဝတနည်းကံပြုခါလို့ဆိုပြီးတော့ဝိုင်းပြီးတော့တန်တာပြုမယ်လို့တန်တာသိဝဲတော့မှာအရှင်ရသကတကုန်းနဲ့ရှိတဲ့ယဟန္တာမို့လို့တကုန်းနဲ့ပြန်ပြီးတော့ကြွသွားတယ်ကြွသွားတော့မှာဒီမထီကြီးတွေလိုက်ပြီးတော့လျှောက်တာကိုတလို့ဖြစ်နေပါပြီဝေသာလီပြီမှာပြီးတော့အရှင်ဘုရားများဒီကိစ္စကိုအားလုံးဝိုင်းပြီးတော့ဒီသံဃာနာတင်ဖို့ရံစုမှဖြစ်တော့မှာပဲလို့ဆိုတော့ပလေယဟန္တာကြီးတွေယဟန္တာကြီးတွေယဟန္တာကြီးတွေဘုံမှာဘုံမှာဘုံမှာဘုံမှာလိုက်လျှောက်တော့ယဟန္တာကြီးတွေကြွတော်မူလာလိုက်ကြတာဒီတဲ့ဘုန်းကြီးကသဗ္ဗဂါမိဆိုတဲ့မထီကြီးအဲနည်းနည်းတော့ဟိုဒီကနန်းတော့တနေ့လွှဲခြင်းတွေ့မယ်အဲဒီဝါတော်120ရပြီလို့ဆိုတော့တက်တော့အနည်းဆုံး140ရှိရမယ်။တွဲရောက်မှနေတဲ့မထီကြီးလဲကြွားလာ။ဘုန်းကြီးစိတ်ကူးကြည့်တယ်။တော့ပွေးလဲပါဖို့မရဘူး။လက်ကပုံးတော်ဝဲဆိုတဲ့ကိုတော်လေးတစ်ပါးလဲပဲပါဖို့မရဘူးလို့ဆိုကြီးကြွားလာလိုက်တာ။ရှင်အနန္ဒာရဲ့တပည့်ကြီးတွေရှင်ဘုရားကိုဖူးလိုက်ဖူးကြတယ်။ဒီအကြောင်းလျှောက်တော့ကအာဒီလိုလုံးလို့ပဲဒီလိုနေလို့ပဲဖြစ်မလဲဆိုပြီးတော့စုတော်မူရှာကြတာ။ဘုန်းကြီးလေးကြည်ညိုလိုက်တာစိတ်ကူးနဲ့စိတ်ကူးနဲ့စိတ်ကူးနဲ့အဲသိပြီးတော့ကျိုးစားတော်မူရတာပဲလို့သိကြည်ညိုတာပဲ။တန်းနဲ့ကြွားလာပြီးတော့သံဃာနာတင်နေဆိုတဲ့ဥစ္စာအကြောင်းပြောရတယ်သူ။အဲသူတို့ကဒီငွေကသာပဒါနာအကြောင်းမို့လို့ပြောနေရတာ။တကယ်ရင်မတရား၉မျိုးလဲလုပ်နေကြသေးတယ်။ဒါလောက်မကြည့်ကြဘူးပေါ့။အဲ့ဒါဒီသံဃာနာတင်တဲ့ကံမှာဒါလုကောင်းသလားမလုကောင်းဘူးလား။အကုန်လုံးစီစေရတယ်။စီစစ်တော့ဒါမလုပ်တော့ဘူးဘယ်မှာပြညတ်တော့ဘူးဘယ်မှာပြညတ်တော့မူတဲ့တစ်ခုစီတစ်ခုစီရှင်းတော်မူကြတာကိုအလုံးယဟန္တာ900လောက်ရှိပါတယ်အာရစရာကောင်းလိုက်တာယဟန္တာကြီးတွေလေ900လောက်ယဟန္တာကြီးတွေအာရစရာကောင်းလိုက်တာအဲ့လိုရှင်းပြီးတော့မှကဲဒါမအပ်တဲ့ဥစ္စာသေးကြတယ်လို့ဆိုပြီးတော့အလုံးပြန်ပြီးတော့ရွတ်ကြပါတယ်ဒါကိုဒုတိယသံဃာယနာတို့အဲ့ဒီရွတ်တော့ငါတရားတော်စီကားတင်ငါကတော့သူ့လို့ကိုမလို့တော့ဘူးပထမသံဃာပြီးလာမလို့အဲ့ဒီရှင်ပြီးသားအတိုင်းပဲရွတ်တော်မူကြပါတယ်ဘုန်းကြီးကအဲ့ဒီဟာတဲ့မှာဒီမထီကြီးတွေကြောင်းရဆိုင်တော်မူတာကိုဘုန်းကြီးကကြီးညိုလုံးလို့အာရလုံးလို့ပြီးတော့ဒီသံဃာနာတင်ပြီးလို့အဲသံဃာနာတင်တဲ့အချိန်မှာခုနကမတရားလုပ်နေတဲ့ကိုယ်တော်တွေဟာဆက်သွားကြတယ်ဒီမှာလို့လို့မရဘူးတရားတွေကအကုန်လုံးသိကုန်ပြီလို့လို့မရတော့ဒီမှာလို့လို့မရတော့ဆက်သွားကြတယ်ဆက်သွားပြီးတော့သူတို့နီးနဲ့သူတို့ဟန်နဲ့တကိုင်းထောင်ပြီးတော့နေကြတယ်။နောက်တကိုင်းထောင်ရကနှစ်ကိုင်းခွဲတကိုင်းကလေးကိုင်းခွဲရှစ်ကိုင်းခွဲအားလုံးဒီ18ရလောက်ခွဲသွားကြတယ်သူတို့မှာ။အဲ့ဒါမြောက်ပိုင်းရောက်သွားလို့ဒါမြောက်ပိုင်းဗုဒ္ဓဘာသာလို့ဖြစ်သွားတယ်။အတော်တွေတော့ပါတယ်။ဒီအယူဝါဒအားဖြင့်သာမတူလို့ဘုဘက်ပါသွားကြတာ။သူတို့အစဉ်ဆက်မှုလို့အတော်စားဒီစားဘက်ပေဘက်ကအတော်တော်တဲ့ပုဂ္ဂိုလ်တွေညာရင်ညာသွားဆွာမကတတ္တိရှိတဲ့ပုဂ္ဂိုလ်တွေအတော်များများပါသွားတယ်။ဒီမြောက်ပိုင်းမှာဆိုတော့လေခေါင်းကဝီနီးကိုကျင့်တဲ့နေရာကြတော့တမျိုးဖြစ်သွားပြီ။ဒါနဲ့မြောက်ပိုင်းဗုဒ္ဓဘာသာလို့ဆိုပြီးတော့ကွဲသွားရတာကဒီကြားတဲ့ချက်ပြောလိုက်မယ်။ခွန်ကြီးတို့ ယောက်ပိုင်းကတဖြည်းဖြည်းပြန်ပြီးတော့ဒီဗမာနိုင်ငံကဗမာလူမျိုးတွေကိုကပဲဒီယောက်ပိုင်းခတ်ဆန်းဆန်းနဲ့ဗာလဲဗာလဲဘယ်ကဆက်သွယ်လာတယ်လို့ဒီသမိုင်းအရာပေါ့လေဗမာလူမျိုးတွေကဘယ်ကလာပြီးတော့ဆက်သွယ်လာရတယ်ဆိုတဲ့အတိုက်ပေါ့အဲ့ဒီမှာသူတို့ယောက်ပိုင်းကိုယ်ပဲတဲ့သာသနာကလည်းပဲတဖြည်းဖြည်းဒီဘက်ရောက်လာတယ်ရောက်လာတော့ကရှင်ရဟန်းတို့မရောက်မေအကြီးကြီးဆိုတဲ့ဥစ္စာအရိယကြီးအရိယာကိုအရိလေဆိုပြီးတော့နောက်တော့ဗမာကယကိုယီဆိုတော့အယီကြီးအယီကြီးအရိယာကြီးအရိယာကြီး ਨੇ အရိယာကြီးတွေပတ်သက်လေရောတကယ်ဗမာကြီးဒီဗမာကြီးမှာအတူအချင်းဗကမှာအရိယာကြီးတွေတကယ်ကျက်စားလိုက်ကြတဲ့ဥစ္စာသတ်သက်ကိုလဲသွားတာပဲသိလားအဲ့ဒါ ਨੇ အဲထားခဲ့ပါနောက်တော့သံဃာနာတင်ပြီးတော့ယဟန္တာအရှင်မြတ်ကြီးဘုညက်ကြီးရုံးတို့တော့အနာဂတ်မြတ်ဘေးရန်ရှိလို့ရှိရင်အဲ့ဒီဘေးရန်ကိုကောင်းဆောင်ပြီးတော့ကာကွယ်နိုင်မဲ့ပုဂ္ဂိုလ်များရှိပါလေရဲ့လားလို့တော့အနာဂတ်အနာဂတ်ခုရှိတဲ့အထက်ကမဟုတ်ဘူးတော့အနာဂတ်မှာအဲ့ဒီဘေးရန်သာသနာဘေးရန်ဖြစ်ပေါ်လာရင်ကာကွယ်မဲ့ပုဂ္ဂိုလ်များရှိပါရဲ့လားလို့အနာဂတ်မှာဖြစ်ထွန်းမဲ့ပုဂ္ဂိုလ်ရှိပါရဲ့လားလို့လှမ်းကြည့်တယ်လူလောကတလောကလုံးကြည့်လို့မရဘူးသူနည်းသူဟန်နဲ့တော့တကူရင်အာနာရီရှိနေတဲ့ပုံစံတွေပြည့်လို့ဒါပေမဲ့ဒီသာသနာတော်ရဲ့ဘေးရန်ပေါ်လာရင်ကံဒီကောင်းဆောင်ပြီးတော့ကားခွင့်နိုင်တဲ့ပုံစံတစ်ပါးမှရှားမရဘူးတဲ့နောက်တကကျေဖုန်ကြီးကြီးညွှန်းလို့အဲ့ဒီဒီလိုအနာဂတ်ကိုကြည့်တဲ့ဥစ္စာကြီးညွှန်းလို့နောက်တကနတ်ပြည်ကိုတဆင်းတဆင်းတတတတတတတကြည့်တယ်နတ်ပြည်၆တန်းမလဲပဲနတ်မင်းတွေရှိတယ်အဲအသေးအသေးတကောကြည့်ကြတယ်ဒါပေမဲ့လို့သာသနာတော်ရဲ့ဘေးရန်ကိုကာကွယ်နိုင်မဲ့ဏတရားမှဏပြေ၆တံမှမတွေ့ပါဘူးတဲ့။ဒါနဲ့ဗြဟ္မပြေတကဆက်ကြည့်ကြပြန်တယ်။တကုနဲ့တကုနဲ့တကုနဲ့ကြည့်ကြပြန်တယ်။တကုနဲ့ကြည့်တဲ့အခါကျတော့ဗြဟ္မပြေမှာဒီတိတ်တဗြဟ္မကြီးဆိုတာဒီအထက်ကိုတက်ဖို့ရန်ဇံအသိရပြီပြီ။ဟိုရှိတဲ့ဇံဟောင်းကတော့ဒီလိုမတက်နိုင်ပါဘူး။အသိအကျိုးမပေးရသေးတဲ့ဇံအသိရပြီအထက်တက်မှာဆိုတော့ပထမဇံဗြဟ္မဘုံမှာနေဒုတိယဇံတက်ဖို့ရန်ဇံအသိရပြီ။အဲ့ဒီတိမ္မာဗြဟ္မမင်းကတော့လူပြင်းများအကယ်၍ပဋိသင်္ဍေနေလို့ရှိရင်တတ္တိယအချိန်ဘေးရန်ကိုကာကွယ်နိုင်တဲ့အရေးချင်းရှိတယ်။အဲ့ဒါကိုမြင်လို့ဘုရားတော်များလေတဲ့ဗြဟ္မကြီးကြွားတယ်။တိမ္မာဗြဟ္မမင်းရဲ့ဘိမှအနိဗ္ဗာန်ရောက်တော့ဘာကိစ္စများကြွားလာကြပါတော့လို့ဆိုတော့ဖြစ်ပုံนี่ပြောတာကိုဒီသာသနာမှာဘေးရန်ဖြစ်လို့မိမိတို့ကာကွယ်ပြီပြီ။တတိယအချိန်ဘေးရန်ဖြစ်လို့ရှိရင်ကောင်းဆောင်ပြီးတော့ကာကွယ်မဲ့ပုဂ္ဂိုလ်ကိုလူလောကကြီးရှာပါတယ်တယောက်မှမတွေ့ပါဘူး။နတ်ပြည်၆တန်းနတ်လောကရှာတော့လည်းတယောက်မှမတွေ့ပါဘူး။ဗြဟ္မပြည်ရှာတဲ့အခါကျတော့အရှင်ဗြဟ္မမင်းကိုတွေ့ပါတယ်။အရှင်ဗြဟ္မမင်းကအထက်ဗြဟ္မပြည်ကိုဒီဗြဟ္မသက်ဆေးတဲ့အခါမှာအထက်ဗြဟ္မပြည်ကိုမနေပါနဲ့ပဋိသန္ဓေမနေပါနဲ့လူပြည်ပဋိသန္ဓေနေပြီးတော့သာသနာဘေးရန်ကိုကာကွယ်ပါလို့ဆိုတော့ဝမ်းပါလိုက်ထားတယ်ပြ။ဒီဗြဟ္မအစည်းအဝေးဟာလူနဲ့မပြောနဲ့နတ်ဖြတ်တောင်းတာ။ပြီးတော့အထက်ဗြဟ္မပြည်ကိုနေရမယ်ဆိုလို့ရှိရင်အ ਨੇ ဆုံးအဲနှစ်ကဘာအ ਨੇ ဆုံးနှစ်ကဘာဒီလောက်နေရမှာအဲပြီးတော့ဗြဟ္မအစည်းအဝေးကြီးကိုစွန့်ပြီးတော့ဒီသာသနာတော်အလုပ်ကိုလုပ်ရမှာဝတ်မြောက်လွန်းလို့ဆိုတဲ့ဥစ္စာလေးခွန်ကြီးစိတ်ထဲမှာလေးသိကြည်ညိုတာပဲဗြဟ္မကြီးကိုပဲသိကြည်ညိုတာပဲဒါတိတ်တာဗြဟ္မတဲ့နောက်တော့မောဂလိဒီအသက်တန်းစစ်လို့ဆိုပါတော့ပေါ့ဒီကတတ္တရာသံဃာနာတင်ချိန်နဲ့အစင်နဲ့အန်ကြဖြစ်လောက်တဲ့အချိန်ဖြစ်ပါလိမ့်မယ်အဲဒီကမှဗြဟ္မပြည်ကသုတည်ပြီးတော့မောဂလိပုံနာရဲ့ဇနီးဖြစ်တဲ့ပုံနေမှာဝမ်းမှာပဋိသန္ဓေနေပါတယ်ဒါကြောင့်မောဂလိပုတ္တတိတ်တမထီလို့နာမည်ဖြစ်ပါတယ်ဒါနဲ့ဒီပုဂ္ဂိုလ်ကဝိပ္ပလာတဲ့အခါနည်းနည်းသတိလိုက်တဲ့အခါမှာအတော်မှန်တည်းတဲ့ခုဗြမပြည်ကလာတာကိုအဲဗြမနာဆိုတာလေဟိုကဲ့တုန်းကပူဇာသောပူဇနီဟန္တာလို့ပဲပူဇော်နေကြတာအဗြမပြည်ကလာတဲ့အဲပုဂ္ဂိုလ်ဖြစ်တော့အမတန်လေးပန်ရှင်းတဲ့သူအိတ်တဲ့နေရာဘယ်သူမှမအိပ်ရဘူးဘယ်သူမှမထိုင်ရဘူးသူကြောင်းသွားရင်ကြောင်းနေတဲ့အချိန်ကျလို့ကြောင်းနေတယ်ဆိုလို့ရှိရင်သူ့နေရာလေးကိုအပတ်ပတိဘေးမှာချိတ်ထားခဲ့တယ်ဘယ်သူမှမထိုင်ရဘူးသူကကြောင်းသွားတယ်ဆက်ကြောင်းလေးလောက်ကြာတော့သူဝေးရကြမ်းနေအကုန်လုံးတက်ပြီအဲ့ဒီခုနကဟိုစကားကြမ်းနေတယ်ယဟန္တာအရှင်မြတ်များကဒုတိယသံဃာတာတဲ့ယဟန္တာအရှင်မြတ်များကယဟန္တာကလေးနှစ်ပတ်တင်းတို့ဒီကိစ္စကိုဘာမှအကူအညီမရဘူးဒါကြောင့်မောဂလိ နဲ့ဗုဒ္ဓမောက္ကလိရဲ့အိမ်မှာဝင်စားမဲ့သူတို့သားကလေးဟာနောက်အနာဂတ်သာသနာကိုပြုလိုက်မယ်တပါးကဒီရဟန်းပေါ်ရောက်သာသနာပေါ်ရောက်တပါးကတွေးဆောင်ရမယ်တပါးကပညာသင်ပေးရမယ်လို့ဒီတန်တက်တန်ထားခဲ့ကြတယ်အဲတပါးကအဲ့ဒီအိမ်မှာပဲဆွေးရနေတယ်ရနောက်တော့ရပ်ပါများတော့နည်းနည်းကလေးလောက်နောက်တော့ပြညိုပြီးတော့အမြဲဒီမှာဆုံးကုန်ပြီ။ဟိုကလေးကတော့အဖက်မလုပ်ပါဘူး။ဒီရဟန္တာအရှင်မြတ်ကအဖက်မလုပ်ပါဘူး။သူကဆိုကြောင်းသွားနေတာပဲ။တနည်းတော့ဟိုသူရဲ့ပညာကတော်တော်တက်နေပြီ။ငါဒီတို့သားနဲ့စကားပြောဖို့ရရင်တစ်ခါမှမရသေးဘူး။သူလည်းတော်တော်ကြီးလာပြီ။အဲ့တော့စကားပြောရအောင်ဗာမြလို့ရမလဲလို့စဉ်းစားတော့ခုနကနေရတွေ့လာတယ်။နေရတွေ့လာတော့တကွနဲ့သူရောက်တဲ့အချိန်မှာဘယ်နေရာမှဆင်းထားကြရနေရာမတွေ့ဘူးအဲ့ဒါဆိုဒီပြနေရာတွေရှာမရအောင်တကုန်းနဲ့ပွဲပြီးတော့ဒီတနေရာလေးထားတယ်တန်းနဲ့ရောက်လာတော့ဒီသရတကခန့်ငယ်ငယ်သူဆူချင်းလဲဆူပစီဆိုပြီးတော့ခင်းပေးကြရောခင်းပေးလို့ရောက်လာတဲ့အချိန်ကျတော့သရတကအေးယဟန်တော့ဘာမှမပြောဘူးတန်းနေရာဘသူခင်းပေးတန်းနေရာဘသူထားတော့ဘာညာနဲ့သူကအမှန်တမ်းမှန်းလိုက်ကြည့်တာပညာကလည်းတတ်တယ်ပြမနာမျိုးလည်းဖြစ်တယ်ပစ္စည်းလည်းသတိဖြစ်တယ်တနေရှူရှူရှဲရဲနဲ့ဟောပြပြီးတော့ဒီဒီယဟန်အရှင်မြတ်များတနာလာတယ်အဲသူကဟိုဒီဘာမှမတတ်လို့ရှိရင်တော့နှိမ်မလို့သူ့နေရာနေတာလဲမကျေနပ်တာကစပြီးတော့နှိမ်မလို့အဲယဟန်တင့်ကိုပြဿနာမေးခြင်းနဲ့ဖြေမလားဘူးသိရင်တော့ဖြေရတာပေါ့ထုံးစံပြီးလို့ပြောရတယ်သိရင်တော့ဖြေရတာပေါ့ဒါနဲ့သူဝိဒကျမ်းတဲ့ကသူလဲကောင်းကောင်းမရှင်းဘူးသူတို့ဆရာကြီးတွေလည်းကောင်းကောင်းမရှင်းဘူးဆိုတဲ့အခန်းလေးကိုသူမေ့တာပဲ။ဒီကယဟန္တာအရှင်မြတ်လည်းဖြစ်တယ်ဝိဒါကျမ်းလေးလည်းငကိုတပ်ပြီးသားလည်းဖြစ်တယ်။ရှင်းလိုက်တာလေရှင်းရှင်းရှင်းရှင်းရှင်းရှင်းပြီးတော့သူကထပ်တမ်းပဲရှင်းရှင်းရှင်းရှင်းတတ်တော့အဲသူတို့ကသင်မေ့တာတော့တော်တော်များပြီ။ငါမေ့တာကိုဖြေမလားဘူး။ဟုတ်မေ့ပေါ့သူကလည်းပဲဝိဒါကျမ်းနဲ့ကြီးကြတာဘာမှမရှိဘူးထင်တာမို့လို့မေ့ပေါ့ဆိုတော့သူကမေ့တယ်စိတ်ဓာတ်ရမိုက်ထဲကထုတ်ပြီးတော့မေ့တယ်သူစဉ်းစားလိုက်တာသူဝေဒကျမ်းအထက်ရောက်အောင်ရအကုန်လုံးကြည်ပိသားတွေစဉ်းစားလိုက်တာနည်းနည်းလေးမှအဖြေမရဘူးဒီဘုံဒီမန္တန်ကဘယ်လိုမန္တန်လို့ဆိုတော့ဒါကဗုဒ္ဓမန္တန်ပါတဲ့အေးအေးပဲဒီမန္တန်ကိုချုပ်တင်မပေးနိုင်ဘူးလားကျောင်းပညာပညာကတော်လာတော့လေနည်းနည်းအောက်အောက်ပါပြပါပြီကျောလေချုပ်တင်မပေးနိုင်ဘူးလားဟိုကြည်အဝမျိုးဝတ်ရင်တော့သင်ပေးရမှာပေါ့ဒီဟိုဝတ်တဲ့သူမှသင်ရတာကိုတော့တဲ့လူမန္တန်တက်ရှင်တယ်နဲ့အဖေမေတွေကိုအဲကျုပ်ဒီဒီမန္တန်ဒီကိုတော့စီမှာရှိတယ်အဲ့ဒီမန္တန်သင်ခြင်းလို့မို့ဒီအဝတ်ဝတ်ပြရစီတယ်ဝတ်တော့ဝတ်တော့အဲ့ဒီကစပြီးတော့မန္ဒီသင်္ကန်းလဲဝတ်ပြီးရောတသပင်စကအဲကုဋ္ဌာနာကမ္မထမ်းနဲ့တာယံဥပဒနာပေါ့လေအဲ့ဒီကမ္မထမ်းပြလိုက်တဲ့ဥစ္စာသောတာပန်ဖြစ်သွားတယ်လူထက်ဖွဲ့ရသူမရှိတော့ဘူးပညာလည်းတတ်လို့ဆိုပါတော့ပေါ့ပညာတတ်ယဟန္တာကြီးဖြစ်သွားပြီဆိုပါတော့ပေါ့နောက်တော့ဒီဓမ္မတော့ကမင်းကလည်းပဲမင်းပြပြီးတဲ့အချိန်မှာသူဗျမနာတွေကိုထမင်းကျွေးနေတာ6000ထင်တယ်ဗျမနာတွေထမင်းကျွေးနေတာဒီလိုပဲကျွေးကျွေးစဉ်ရှေ့အဘိုးတော်နဲ့ဘေးတော်လက်ထက်ကစပြီးတော့ဒီလိုပဲကျွေးနေကြတာကျွေးနေတာပဲသူလည်းကျွေးနေတာလို့ဘာမှမစင်စားဘူးတနေ့တော့ဗျမနာတွေကစားပုံတော့ပုံနေသူမြင်တယ်စူးစူးညံ့ညံ့စကားပြောတန်းတယ်ကြားတယ်ဒီတော့နေ့တိုင်းနေ့တိုင်းတလောက်ကျွေးရတဲ့ပစ္စည်းတွေကိုဒီလိုတရားမတားနဲ့ကျွေးနေလို့တော့မတော်သေးဘူးနဲ့စဉ်းစားဖို့တော့ကောင်းပြီဒါလေးကမှတ်ချက်ကလေးမှတ်ချက်ကလေးစဉ်းစားဖို့ကောင်းပြီဆိုတော့သူကစဉ်းစားနေတော့မှာပဲတနေ့တစ်နေ့တော့သူရဲ့လူရဲ့တော်ပါတယ်နောက်မှသိမှာပေါ့အဲဒီဟာတော့ဒီဝတ္ထုတော့ဘုန်းကြီးမပြောတော့ဘူးဒီကြောတာသာမဏေကနန်းရင်မြန်မာရှောက်ပြီးတော့သွားလို့အနာဂတ်သာသနာမှာဒါတွေထည့်ရေးထားပါတယ်အဲ့တော့ချစ်လောက်အားဆပြီးတော့ကြီးညိုပြီးတော့သာသနာတော်ကြီးညိုလာပြီဆိုပါတော့ပေါ့သာသနာကြီးညိုတော့ပထမတော့အဲ32ပါးနောက်တော့64ပါးတဖြည်းဖြည်းတို့ပြီးတော့သံဃာတော်တွေပြင့်ပြီးနတ်တော်တွေမှာဆုံးကပ်လိုက်တာနောက်တော့သံဃာတော်တွေရဲ့အဲဖုံးပေဘုံကတစ်မျိုးသူ့ဘုံသားတွေရဲ့ဖုံးပေဘုံကစာဘုံကတစ်မျိုးဒီလိုဖြစ်နေတော့တခါတည်းတဖြည်းဖြည်းဘုံသားတွေလျှော့ပြီးတော့ဘုံသားတွေအကျွေးတာတွေအကုန်လုံးဖြတ်လိုက်ရောသာသနာတော်မှာရှိတဲ့တန်ဃာတော်တွေကြီးပဲအဲဆုံးပြုစုပေးတယ်ပြီးတော့သာသနာကအင်မတန်မြင့်သွားပြီအဲပစ္စည်းလက်လာပါဒီဆုံးနေပါလေကိစ္စကအင်မတန်အဲပေါ်များလာပြီပေါ်များတော့ခုနကဒီ မဟာရာဇာကိုပြီးပြီးတော့သမင်းစနေရတဲ့ပုံနာတွေကစားကြသူ့မှာခက်ခက်ကြုံလာပြီပြီးတော့ဘုန်းကြီးဝင်လို့ကြာရောဒီဟာကိုဘုန်းကြီးသိမခံနိုင်တာလေဒီဘုန်းကြီးဝင်လို့ကြာရောဘုန်းကြီးဝင်လို့တာကလည်းဒီတိမ်နဲ့ဘာနဲ့ကြာကြနာတာမဟုတ်ဒီသူတို့ဟာသူတို့ဖြစ်တယ်လို့နဲ့ဝင်လို့ကြာသင်္ကန်းဝတ်ကြပြီးတော့ဒီဒီငကုကသံဃာတော်တွေနဲ့ပေါင်းပြီးတော့စကားပြောတဲ့အခါမှာအယူချင်းကမတူအဲသူတို့ဝီဒီလည်းသူတို့ကောင်းကောင်းနားမလဲအဲ့ဒါနဲ့ဒီဥပုပ်ဘွာရဏပြုလို့မဖြစ်ဘူးပြသွားလိုက်တာအကြာကြီးဒါပါတော့ဒါတွေချုံညဆိုရဲ့အဲ့လိုအနေမျိုးနဲ့နောက်တော့အမတန်ကြီးညိုတဲ့အချိန်မှာသူတို့ကဝင်လာလို့သာသနာဗယမတာဖြစ်နေတဲ့အချိန်ကြာတော့မချင်းမြတ်တွေကအတူတူဥပုပ်ပြုလို့မဖြစ်ဘူးပါဘူးဆိုတဲ့ဥစ္စာသိပြီပြင်ပြင်လဲဟိုတစုံတစ်ခုလည်းဖြစ်သွားသေးတယ်ဟိုညီတော်တိတ်တာကလည်းယဟန်ပြုနေလို့သာသနာတော်မှာရောက်နေပြီအဲ့ဒီတော့ဒီဓမ္မလောကမင်းရဲ့ညီတော်အရှိမင်းလောင်းကအရှိမင်းကသာနာတော်မှာဝင်နေတာဖြစ်တော့ဓမ္မတော်ကမင်းကဒီသံသံဃာတွေဥပုပ်မပြုတ်မနေရလို့ခိုင်းလိုက်တဲ့သူကကိုယ့်ရုပ်ခាយရလို့ယဟန်နဲ့တော်တော်တတ်မိသွားလေတဲ့အဲ့ဒီနဲ့တိတ်တမင်းသားကသူ့ကိုယ်တိုင်ဒီဒီဒီခொနကအမအနာမှာသွားပြီးတော့နေတော့မှအားဒါညီတော်ပါလားမင်းမင်းသားပါလားဆိုပြီးတော့ပြန်ပြီးသံတော်ဦးတင်တော့မှဟာလားကအသက်ခိုင်းတာမှမဟုတ်ပဲနဲ့ဆိုပြီးတော့ရှင်မြင်းကြီးဝမ်းမြဝမ်းလဲစွာဖြစ်ပြီးသာသနာတော်ကိုတခါအဲဒီတမျိုးပြုတ်ကိုရန်စဉ်းစားတော့ရှင်မောကလိဗုဒ္ဓဒေသကိုပြန်ပါရှင်မောကလိဗုဒ္ဓဒေသကသာသနာတော်ဘေးရန်ပေါ်နေပြီဒီထဲမှာရောပြီးတော့နေလို့ရှိရတစ်ချိန်မှာပြောလို့ခေါ်လို့ရပါမဟုတ်ဘူးဒီအမတန်အစွန်ကြတဲ့နေရာမှာဟောကင်ကဆိုတဲ့နေရာမှာသွားနေမှပဲဆိုတပားတဲ့ဘွားနေတယ်အများနဲ့ရောနေလို့ရှိရင်ဆရာလို့လို့မရဘူးဟောဝါဒပေးလို့မရဘူးဒါကြောင့်သူ့လိုပြီးသွားနေရပါတယ်အဲလိုသွားနေပြီးတော့ဒီအရှင်မြတ်ကိုပင်ပြီးတော့လာပြီးဓမ္မလောကမင်းကြီးနဲ့ကြုံတဲ့အခါမှာဝီနီးကိုပြောပြရတယ်ဒါဝိနည်းနားမလဲပဲနဲ့တော့ဒီသာသနာပြုလုပ်ကမဖြစ်ကုန်မဖြစ်ပါဘူးဝိနည်းပြောပင်ပြီးတဲ့နောက်မှာဒီအလုံးပုဂ္ဂိုလ်တွေကိုမေ့တယ်အဲတပါးစီတပါးစီသင်္ဘာဝါဒရှိတို့ဘာဝါဒရှိတယ်ဆိုတော့ဗုဒ္ဓဝါဒမဟုတ်တဲ့သူတွေအကုန်လုံးလူကိုလဲပြီးတော့အလုံးဗုဒ္ဓဝါဒနဲ့ညီတဲ့ပုဂ္ဂိုလ်တွေသာအနေပြီးတော့သံဃာနာတင်ဖို့ရန်အလုံးဆက်ပြင်ရပါတယ်သံဃာနာတင်ရပါတယ်တတိယသံဃာနာဟာထူးထူးဖြွေတွေတော့မဟုတ်ဘူးအဲ့ဒီပေးရပဲဒီရွတ်တော့ဒီတရားတွေပဲရွတ်တာပဲသို့တော်လည်းပဲဘုရားမြတ်စွာလက်ထက်တော်တုန်းကအကျဉ်းလောက်သာရွတ်ပြဟောတော်မူထားတဲ့ဒီကထာဝတ္ထုကိုတော့ရှင်မောဂလိဗုဒ္ဓတိသကအကျဉ်းချဲပြီးတော့ဟောခဲ့ပါတယ်။နောက်တော့ဒီသံဃာနာတို့ဘာလို့လဲတင်းပြီးပြီ။သာသနာတော်ကိုအင်မတန်ကြီးညိုလို့ဓမ္မတော်ကမင်းကလည်းကြောင်းတိုက်ပေါင်း7,400တရားတော်နဲ့အညီအမျှအရေအတွက်အညီအမျှ7,400ကြောင်းတိုက်တင်းပြီးပြီ။ပြီးပြီးတော့ဝန်သာဆုံးလို့ကြောင်းတိုက်တင်းဆိုပါတော့ခုဗမာပြောဆိုရင်ရေလက်ချတဲ့နေ့ဝန်တာလုံးလို့ဒီရှင်မောကလိဗုဒ္ဓဒေသနဲ့လည်းအမတန်ရင်းသွားပြီအရှင်ဖေယဒီဗုဒ္ဓမြတ်စွာရဲ့သာသနာမှာတကားတော်လောက်ပစ္စည်းစွန့်ထုတ်ပြီးတော့တည်ညိုတဲ့သူရှိခဲ့ပါရဲ့လားလို့ဆိုတော့တကားတော်လောက်ဒီအကုန်အကျခံပြီးတော့သာသနာပြုတဲ့ပုဂ္ဂိုလ်ကတော့ဖရာလက်ထက်တောင်းမှမရှိခဲ့ပါဘူးသူကဂရေတရားကိုကုန်ဂရေတရားဆုံးခံမိကြတော့လေကလေးလို့နေလို့ဖြစ်တယ်နည်းနဲ့လေကလေးဖြစ်တယ်တရားပြည့်အောင်တရားကဓမ္မတော့ကမင်းကဝမ်းလျဝမ်းလာဖြစ်ပြီးတော့ဒီလိုဆိုရင်ဒီတရားတော်နဲ့သာသနာနဲ့ဆွေမျိုးမတော်သေးဘူးလားဒါယာဒဖြစ်သေးဘူးလားလို့ဆိုတော့ဒီအချိန်မှာမိန်းနာမင်းသားကအနာမှာရှိတယ်တန်ခမိတ်တမင်းသမီးကအနာမှာရှိတယ်မိန်းနာမင်းသားကအိရှိမင်းဖြစ်ပေါ်ရန်ယာရပိသားဘာလို့အိရှိကယဟန်ပြုသားလို့ကိုယာရပိသားဖြစ်တဲ့မိန်းနာမင်းသားကိုမြင်တယ်တော်ရှင်မောကလိဗုဒ္ဓတိတ်တာကတခါတော့ပစ္စည်းလေးပါကိုဘယ်လောက်တူတူဒါပစ္စည်းတရားကပဲဖြစ်မဲ့သာသနာတော်နဲ့တော့ဆွေမျိုးမတော်သေးပါဘူးဘယ်လုံးမတော်မှာလို့ဆိုတော့မိမိရဲ့သာသမီးသာသနာတွင်ရောက်လာမှဒါသာသမီးအကြောင်းပြုပြီးတော့သာသနာနဲ့ဆွေမျိုးတော်ပါတယ်လို့ဆိုတော့ကြည့်လိုက်တော့မိန်းနှမင်းသားကိုမြင်ရအမှန်တကြီးညိုတာကိုသာသနာတော်နဲ့သိရင်းမြင်တာဒါနဲ့သာတော်ရဟမပြုနိုင်ဘူးလားဒီရှင်မင်းနာမင်းသားကိုပဲရည်ရွယ်ပြီးတော့အဲရှင်မောကလိဗုဒ္ဓတိတ်တာကလည်းမှန်ဒီဒီစကားကိုအမိတ်ရှိတာပဲ။သာပြုတ်နိုင်ပါတယ်။သမီးတော်ကလည်းပြုတ်နိုင်ပါတယ်ဘိက္ခုနီ။ဒါနဲ့သားတော်သမီးတော်နှစ်ပါးကဘိက္ခုဘိက္ခုနီတွေပြုတ်ကြတော့ကသမတန်ရှင်မင်းကြီးဝမ်းမြောက်ပြီးတော့ပြောပါပြောပါပြောပါဒါနဲ့ရှင်မင်းကြီးကျင်းလာလို့ရှင်မင်းသားမင်းသားရဟန်းပဲသ သာသနာပဲရောက်လာတယ်။ဘုန်းကြီးကကောက်ချက်ချတာကဒီလိုဒီရှင်မင်းကနောက်တော့ယဟန္တာဖြစ်ပြီးတော့သီဟိုကျွန်းသာသနာကိုပြုတယ်။သီဟိုကျွန်းသာသနာပြုတော့သီဟိုကျွန်းကသာသနာကိုပြုတဲ့အချိန်မှာဒေဝနံပိယတိတ္တမင်းကဓမ္မတော့ကမင်းနဲ့အကြီးတော်ဖြစ်ပြီးတော့အပြန်အလှန်မမြင်ဘူးပဲနဲ့အကြီးတော်ဖြစ်နေကြတယ်။တော့ဓမ္မလောကမင်းရဲ့ပါတော့ရှင်မဟိန္ဒတကူလည်းကြီးကြီးနဲ့ကောင်းကင်ကကြွပြီးတော့ရောက်လာတဲ့အချိန်မှာဒေဝနာပိယတိတ္တမင်းကမင်းလုံနေတော့ကအဲဓမ္မလောကမင်းရဲ့ပါတော့ဆိုတဲ့နာမည်ကလည်းတကြောင်တကူနဲ့ကြွလာတာကလည်းတကြောင်ဟောတယ်ပြောတယ်တရားတွေကလည်းအလုံးအစင်ပြေတာတကြောင်ကြောင်ဒီလိုကြောင့်ဘာမှမကြဘူးရဲ့အင်းငယ်တဲ့တကြောလုံးဗုဒ္ဓဘာသာဖြစ်တယ်။ဘုန်းကြီးကအမျိုးတော်လို့တယ်နော်ဒီရှင်မဟိန္ဒရဲ့ပါတယောက်ကယဟန်ပြုပြီးတော့လာတဲ့အတွက်ကြောင့်တလောက်မြန်မြန်ဆန်းဆန်းဒီတိဟောကျောင်းသာသနာဖြစ်မြောက်တာဒီအမျိုးကောင်းကောင်းလို့တယ်ဒီအမျိုးကောင်းကောင်းလို့တယ်ဆိုတာခုမှမဟုတ်ဘူးစောစောကလေးကဘုန်းကြီးကယုံကြည်တယ်လို့ဘုန်းကြီးရဲ့ဒီညီတယောက်ညီတယောက်ဆိုတာနှဝုံခွဲညီတယောက်ဘုန်းကြီးကအမတန်ချစ်တဲ့သူကကိုရင်ဝတ်နေပြီသူ့မှာသူ့အမေမှာသားတယောက်ပဲရှိတယ်ပစ္စည်းကတော့ဒီဆွေမျိုးထဲမှာသူ့အဘေါ်ဆုံးနဲ့တယောက်ပါဝင်ဘုန်းကြီးလို့ကိုသွေးဆောင်နေမရပါဘူးလူထက်တာပဲကိုရင်တော့ငါတယ်ဘုန်းကြီးကဒီအမျိုးကောင်းကောင်းနဲ့ပစ္စည်းပုစ္ဆာပေါ်ပေါ်နဲ့သာသနာစီများရှိလို့ရှိရင်အမှန်တန်ကောင်းပါပဲလို့တောင်းတနေတာကြာလှပြီးသိလားဘုန်းကြီးကဒါနဲ့အဲရှင်မင်းသားသာသနာဒီဟိုကျွန်းမှာပြုတယ်အဲရှင်မောကလိဗုဒ္ဓတိတ်တာကလည်းသာသနာတော်ဆက်ပြီးတော့ပြုတယ်ပြီးတော့ရှင်မင်းသားဆိုတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လို့ဆိုတော့အိမ်ရှိစည်းစိမ်ကိုစွန့်ပြီးတော့ရမ်းမြုပ်တဲ့ပုဂ္ဂိုလ်ခုခေတ်ကဘုန်းကြီးအားမရလိုက်တာဘုန်းကြီးပြောတယ်ဘလောက်ပစ္စည်းရှိရှိတကယ့်သာသနာပြုနိုင်လို့ရှိရင်မတန်ပါဘူးဒီပစ္စည်းတွေဟာဘုမားရှင်မောကလိဗုဒ္ဓတိတ်တာကလည်းဗြဟ္မစီစဉ်ကိုစုံပြီးတော့သာသနာပြုပါတယ်လူလောကကြီးကိုဆင်းလာခဲ့ပါတယ်အဲရှင်မဟိန္ဒကလည်းအိရှင်မင်းစီစဉ်ကိုစုံပြီးတော့ယဟန်ပြုပါတယ်ဘာဖြစ်လို့ဒီပညာတတ်တွေကတရားတရားချက်ချက်သန်းသန်းနဲ့သာသနာပြုကိုစိတ်မရှိကြတာတုံးနဲ့ဘုန်းကြီးကပြောပါတယ်တောင်းပါတယ်လိုလားပါတယ်ဒါပေမဲ့သာသနာကံလားဘာလားမသိဘူးပေါ့လေအမှန်တမ်းမှရှားပါနေပါတယ်အထားခဲ့ပါတော့ဒုတိယသံဃာနာတင်ပြီးတော့တတိယသံဃာနာတင်သုံးတောင်ပြီးသွားပြီနော်တတိယသံဃာနာတင်ပြီးတော့ကဘုန်းကြီးတို့သာသနာကသီဟိုမှာကအမှန်တမ်းကောင်းနေပြီရှင်မင်းရဲ့သာသနာကအမှန်တမ်းပန်းသာသာရရနဲ့တတိုင်းပြည်လုံးကလည်းဗုဒ္ဓဘာသာဆိုပါတော့ပေါ့ရှင်မင်းကလည်းဗုဒ္ဓဘာသာအပိယဒီတော့သာသနာကြီးအမှန်တန်ကောင်းနေပြီအဲဗိဒကတော်တွေကိုစပူဒိတ်ဆိုတာကိုအိန္ဒိယတို့ကယူပြီးတော့ဟိုမှာအမျိုးမျိုးဒီဘာသာတွေပြန်လာတွေဘာတွေနဲ့ပေါ့လေသီဟိုဘာသာတွေနဲ့အမျိုးမျိုးလုပ်ထားကြပါတယ်အဲ့ဒီတော့ဗိဒကတော်တွေကိုဒီလိုအဲဒီလိုလုပ်ထားတဲ့အချိန်မှာဟိုဒီသီဟိုကျုံဂျမနတိတ်တာသပုံပေးဖြစ်ပါတယ်သပုံပေးဆိုတာကံအားလျော်စွာပေါ့လေသာသနာတော်ရဲ့ဝတ္တကအနေမျိုးနဲ့ထားတဲ့စဘာတွေလည်းပဲကြွက်စားလို့ပုံပါလေလူတွေလည်းပဲလေယာအကန်းကျုံမလုံနိုင်ပါဘူးမလုံနိုင်တော့တောထဲမှာထွက်ပြေးပြီးတော့ရသမြကလေးသစ်သီးသေးရွက်တွေစားပြီးတော့နေကြရပါတယ်ရဟန်းတော်များလည်းပဲအဲ့ဒီသစ်သီးသေးရွက်စားတဲ့သူတွေကိုပြီးပြီးတော့နေရတော့ကမလုံတော့ပါဘူးတန်းတဲ့တရားကိုသွားပြီးတော့တကုတ်ရှိတဲ့ပုဂ္ဂိုလ်တွေကအကူအညီတောင်းကြတယ်တရားဒီတပုံကြီးရဲ့ဘေးကိုအေးအောင်လုပ်ပေးပါသာသနာတော်ကြီးပါအနေခက်သွားပါပြီလို့ပြောတော့တရားကဒီတပုံကြီးကအမတန်ဆိုးတယ်တပုံကြီးကတော့သူအေးအောင်မလုပ်နိုင်ပါဘူးအရှင်ဖရာများဒီမှာဆုံးမပြည့်စုံလို့ရှိရင်စပူလေးအိန္ဒိယဘက်ကိုကူးကြပါတရားတော်ကဖောင်းတရားတော်ခံပါမယ်ရေမနစ်စီရပါဘူးဒီအကုန်လုံးကလိုက်ပါရေမနစ်စီရအောင်တာဝန်ယူပါမယ်လို့ဆိုတော့ဘုန်းကြီးကတခါတခါလူတွေကဒီအာဂိုတွေလွန်းလွန်နေတယ်။ဒီတော့တခြားဘာမှသဘောကိုမနေနိုင်ဘူး။အဲတနေ့တော့ကအရှင်ဖရာများရဲ့အဲဘုန်းတော်ကံတော်နဲ့သာသနာ့ရဲ့ဘုန်းတော်ကံတော်နဲ့အဲသဘာသံရီတွေဖရာနောက်တော့အဲပေါ်ကောင်းဘာရဲ့ဘာညာနဲ့သူကပြောတယ်။အဲဘုန်းကြီးတို့ဘုန်းကံတော်ဆက်မတွက်နဲ့လို့။ဘာလို့လဲဆိုတော့ဘုန်းကြီးတို့ဘုန်းကံကအဲ့ဒီဖြစ်အောင်ဖွားဟဲ့သဘာမလုပ်နိုင်ပါဘူးလို့ဒီတော့ဒီကိုယ်အနဲ့ကိုစိုက်ကြပြောကြဒီလိုမှဖြစ်ရမှာပါလို့နေရာတိုင်းကိုသာသနာကြီးကိုအားကိုးမနေပါနဲ့ နေရာတိုင်းမှာဘုန်းကြီးတွေကိုအားကိုးမနေပါနဲ့ကိုယ်လုံးနဲ့ကိုယ်နဲ့လုံးမှာဖြစ်တယ်ဘုန်းကြီးတရားကိုမြင်ပြီလေတရားကိုယ်တိုင်းတပီးတကားတော့မတတ်နိုင်ဘူးဟောင်းတကားသာတတ်ပါတတ်နိုင်ပါတယ်ဆိုတဲ့ဥစ္စာအဲ့ဒါနဲ့တချို့တန်ခါတော်များဇမူရိတ်ကိုအများကြီးကူးသွားကြရောတချို့တန်ခါတော်များကမထူပါဘူးဟိုသေးလဲအသေးပါပဲဒီသေးလဲအသေးပါပဲယဟန္တာတွေလဲပါတယ်ဒီတဲ့ကဲဟိုကိုတော်တို့ကြွကြပြီးတော့စာပေတွေကိုကိုတော်တို့ဆောင်ရလို့ဆိုပြီးတော့စာနှုတ်တယ်ရွတ်နေရပါတယ်နှုတ်တယ်ရွတ်နေရတာဖြစ်တော့ဒီလိုစာရေးတာမရှိသေးပါဘူးအဲ့လိုနှုတ်တယ်ရွတ်နေရတဲ့အချိန်ဖြစ်တော့ကဒီမထီမြတ်တယ်ဒီသီဟိုမှကြံရစ်တယ်မထီမြတ်ဒီကစာလေးတွေမေ့သွားမှဆိုလို့ရွတ်ရှာကြတယ်နဲ့နဲ့ပါပါစားပြီးလဲရွတ်ရှာကြတယ်တခါတလေရင်မတ်တွေပါတွေပူမှဆိုလို့သဲတွေပါတွေတင်ပြီးတော့ရင်မတ်ပေါ်မှာသဲတွေပါတွေတင်ပြီးတော့ရွတ်ရှာကြတယ်ဘုန်းကြီးကသာသနာကိုဒီလိုနီးနဲ့ဆောင်လာခဲ့ကြရတာဘုန်းကြီးတို့သာသနာကနောက်တော့သဘုံနေအေးလို့ဟိုဘက်ကပြန်ပြီးတော့ကြွလာကြတော့ကဒီကဆောင်ထားတဲ့ပုဂ္ဂိုလ်တွေနဲ့တိုက်ဆိုင်ကြပါတယ်အဲတိုက်ဆိုင်တော့တလုံးမှမလွဲပါဘူးနောက်တော့မရှိမြတ်တွေစဉ်းစားတယ်နောက်အခါမှာဒီလိုဒီသဘုံမေးရနေပါလေမဖြစ်ဘူးလို့မဆိုနိုင်ဘူးဖြစ်ရင်နောက်ကိုယ်တော်တွေဒီလိုဆောင်နိုင်တော့မှာမဟုတ်တော့ဘူးစာပေတွေကွဲကုန်တော့မှာပဲလို့အဲ့ဒါလို့တိုင်မင်ကြပြီးတော့ပေကိုတော့ငါပေပေါ့နော်ပေတဲ့ကတာတင်ကြဆိုရဲဆိုပြီးတော့ပေတဲ့ကတာတင်ကြပါတယ်တော်ကိုပေထဲမှာရေးတာပဲတော်ကိုသရုဒ္ဓသံဃာယနာလို့ဒီလိုပြောပါတယ်အဲ့ဒါလို့ ਨੇ ဘုန်းကြီးတို့သာသနာဟာကိုစီကိုစီနော်တာဝန်ကြည့်အောင်အမှန်တန်ဆောင်လာခဲ့ကြတယ်ပြန်ပြောပါဦးမယ်တူတူကလေးပထမသံဃာနာတို့ကရှင်မကသဘတို့ကိုဆွန့်ကိုခံပြီးတော့ကြောင်းလေးများပြင်ပြီးတော့သံဃာနာတင်ခဲ့ကြတယ်အဲဒုတိယသံဃာနာကြတော့ငွေအလူခံတဲ့ကိစ္စကြောင့်အသက်140လောက်ရှိတဲ့သဗ္ဗဂါမိယဟန္တာကြီးတွေပါတွဲတဲ့ကကြွားပြီးတော့သံဃာနာတင်ကြရတယ်ယဟန္တာကြီးတွေတတိယသံဃာနာတင်တော့လေရှင်မဂလိဘုရားတိတ်တာမထီမြတ်ကဟိုဒီမတရားဝင်လာတဲ့သဘောဒီယဟန္တုတွေကိုပယ်ပြီးတော့ဓမ္မသောကမင်းအကူကြီးနဲ့သံဃာနာတင်ခဲ့ရတယ်ခုစတုဒ္ဓသံဃာနာမတင်ခင်ဖြစ်ပုံကလည်းပဲဒီစာရီပြတ်ပတ်ဖြစ်ပြီးတော့နေရာကမှကျူးစာပြီးတော့ဆောင်းလာကြတယ်နောက်တော့နောင်လာနောက်သားတွေမဆောင်းနိုင်ဘူးလို့ဆိုပြီးတော့ဆောင်းနိုင်မှမမြင်လို့ဘူးအဲ့ဒီပေထဲမှာရေးပြီးတော့အဲစာပေတွေကိုပါဠိတော်လိုအဲရေးရတယ်အထကထာလိုရေးရတယ်အဲ့ဒီပေထဲကတာတင်ရပါတယ်မလွယ်ပါဘူးเนาะသာသနာဆောင်လာရတာဒါသရုပ်တာသံဃာနာပြီးသွားရောသရုပ်တာသံဃာနာတင်ပြီးတော့ပေထဲကတာတင်လာတဲ့အချိန်ကျတော့ပေကိုကြည့်ပြီးတော့ရွတ်ရဖတ်ရတာဖြစ်တော့အတော်သက်သာပါကြပါပြီအဲ့ဒီအတော်သက်သာသွားတဲ့နောက်ကိုဒီတရားတော်တွေပြန်ပြီးတော့လာရကဖုန်းကြီးတို့ခဏကအကြီးကြီးတွေရဲ့ဗယံမဒပြုပုံတွေကိုဖုန်းကြီးတို့နိုင်ငံမှာကအကြောင်းပေါ်နေပြီပေါ်နေတော့ဒီအနောရတမင်းစောကတဟုတ်မယ်မဟုတ်မယ်တော့မသိဘူးဒီလက်ထပ်မဲ့အမျိုးသမီးများကိုပန်းဦးပူဇော်တဲ့သဘောမျိုးနဲ့အကြီးကြီးတွေစီကိုဆက်ရတယ်လို့ဆိုတာဟာသူ့မိဘရတောင်ဆက်ရတယ်လို့ဒီတုတ်ကတော့တုတ်အပြောတော့ဘုန်းကြီးကကြားနေတယ်စိတ်မခံကျင်တာပဲစိတ်မခံကျင်တာပဲဒါတွေတနေ့နေ့ငါဘယ်လိုလုပ်ပြင်ရပါမလဲလို့ဆိုတဲ့ဥစ္စာဟာကြီးနေမှာပေါ့လေပြီးတော့အလုပ်တစ်ခုဟာမှန်တာကိုလုပ်ပြင်မယ်လို့တိုင်းသူပြည်သားကရွရွရွဆိုရင်အုပ်ချုပ်တဲ့ပုဂ္ဂိုလ်မှမလွယ်ဘူးဒါကြောင့်မှန်တာကိုလုပ်ပြင်မယ်လို့တိုင်းသူပြည်သားတွေရွရွရွမဖြစ်ဖို့ကလည်းအရေးကြီးပြန်တယ်ဒါနဲ့သူကအမှန်တန်အကြောင်းရှာပြီးတော့အကြောင်းကောင်းရှာကြည့်ရှာနေတဲ့အချိန်မှာအရှင်အရဟံဟာတဘုံတန်ရှိမှတွေ့ကြတာပဲရှင်အရဟံကြွလာတော့တဲ့ပြီကတကယ်ပါရနာပြုမယ်ဆိုရင်အနည်းအထိုင်းကနံပါတ်1အနည်းအထိုင်းအဝတ်အစားအပြောအဆိုအဲ့ဒါကနံပါတ်1ပြီးတော့ဟိုဒီသားလူမြင်ခွင့်ကိုအဲပြီးတော့မှတရားဓမ္မကနံပါတ်1တော့ရှင်အရဟံကခုနကဒီအကုန်လုံးဂုံတိတ်္ခာတွေနဲ့ပြည့်စုံတယ်ပြည်စုံတော့ဒီဓမ္မတော့ကရှင်ဒီနောဒာမင်းစောကသိကြည်ညိုတယ်။နောက်တိုင်းသူပြည်သားတွေကလည်းသူတို့ကိုးကွယ်နေတဲ့အကြီးကြီးတွေနဲ့ကအပြတ်သတ်သွားနေပြီ။ရောင်းမြန်ကိုဖြစ်နေပြီ။ဒီကဟောတာပြောတာကတစ်မျိုး၊ဟိုအကြီးကြီးတွေကတစ်မျိုး။ပြီးတော့ရှင်မင်းကလည်းသိကြည်ညိုနေပြီ။အဲ့ဒါတိုင်းပြည်ကလည်းလိုက်ပြီးတော့လာတဲ့အချိန်ကြတော့ဟိုဝန်လာအားရနဲ့သာသနာတော်ကိုအကြီးကြီးတွေလူထက်ခိုက်ပြီးတော့သာသနာအသိအမှန်ကိုပြုခဲ့တာပဲ။တော့မြန်မာနိုင်ငံသာသနာရောက်ပြီနော်ရောက်တော့ဘုန်းကြီးကဒါကတော့ထောက်ကြည့်တယ်သာသနာရောက်တယ်စာပေတွေကပါဠိစကားတွေဒီကမတတ်ဘူးအလဲမပတ်တတ်ဘူးအနေအတိတ်ပဲလဲမသိဘူး ဒီအချိန်မှာရောက်နေတော့ကစာတင်ဖို့အရေးကြီးလာတယ်အဲဒီစလုံးတွေဘာတွေဖတ်တတ်ဖို့နားလည်ဖို့အရေးကြီးလာတယ်လူတွေကလည်းသာသနာကြီးညိုလုံးလုံးဖို့အဲဒီသာသနာနဲ့ဆိုင်တဲ့ကိစ္စတွေကိုနားလည်ခြင်းလာတယ်ပြီးတော့ဘုန်းကြီးတွေကလည်းစာတဲ့ပေတဲ့ကကြီးပြီးတော့ခွဲရတော့မယ်မဟုတ်လားငါးပါးသီလကဘာဘာဘာဘာဒါနကဘာဘာဘာဘာဆိုတော့ကဒီသီလကတော့ခဏလေးဟောလိုက်လို့ရှင်စုံသွားတယ်ဘာဘာသီလတော့ဒုစရိုက်ဆယ်ပါးတော့ကစုံသွားတယ်ဒါနအကြောင်းကြတော့ညလိုက်တာပြီးတော့ဟောလို့ကလည်းလွယ်လိုက်တာအဲဘသူကဘာကိုလှူလို့နတ်ပြည့်ပြောက်သွားတယ်အဲဘသူကဘာလှူလို့မို့ဘာဖြစ်တယ်ဟောလို့ကလည်းတဲကောင်းတယ်သီလသီလွယ်တယ်လူတွေကလည်းသဘောကျတယ်အဲ့ဒီမှာသမှုရလို့တပည့်လူဆိုတဲ့အဲ့ဒီဝါဒမျိုးကပြန်သွားတယ်လက္ခဏာရှိတယ်တွေ့ကြတယ်ဒါကြောင့်ဖရာတွေတယ်လဲကြတာဘကံဖရာတွေလေတယ်လိုက်ကြတာဟိုကျောင်းဆောက်ရတာကတော့မဟုတ်သေးဘူးဖရာတွေတက်ကြစိတ်ကြည်ညိုနေကြတာကိုနောက်တော့အဲကျောင်းနေပါရင်ဆောက်ကြအဲစာတွေပါရင်သိညာသင်တော့ကလူတွေကလည်းတက်ချင်လာတယ်တက်ချင်လာတော့ဘယ်သူသင်ပေးမလဲဆိုလို့ရှိရင်ဘုန်းကြီးတွေပဲသင်ပေးရတယ်အဲဒီမှာဘုန်းကြီးတွေသင်ပေးတော့ကကလေးတွေငယ်ငယ်တွေဘုန်းကြီးတွေကသင်ပေးဘုန်းကြီးကျောင်းသားတွေဖြစ်လာတာပေါ့အဲ့ဒါလို့ねဒီဘုန်းကြီးတို့သာသနာမှာဖန်ကားဆိုတဲ့အတုံးကအမှန်တမ်းမတုံးတက်ဘူးဆရာဆရာသမားဆရာတကားနဲ့ဒီလိုပဲတုံးတက်တယ်ဘာလို့လဲဆိုတော့ဒီသင်ပေးလာတာကိုဘုန်းကြီးတွေကဘုန်းကြီးတွေကတရားလိုလဲသင်ပေးတယ်စာလိုလဲသင်ပေးတယ်ဘုန်းကြီးတွေကအရင်တက်တာကိုအဲ့ဒါဟာ ਨੇ ဆရာတကားဆရာတော်ဆရာတပည့်သူတို့ကတန်ခါတည်းမတုံးဒီဒီပမာနိုင်ငံကတန်ခါတည်းမတုံးတန်ခါကိုလည်းတည်းမဖန်တက်ဘူးဒီလိုပဲဆရာဆရာဆရာသမားနဲ့ဒီလိုနဲ့လာခဲ့တာကောင်းတော့ကောင်းတယ်ဒီနည်းနဲ့သာသနာတော်ကိုဆောင်ပြီးတော့အဲဒီကဆရာဆရာသမားတွေကဟောပြောဆုံးမစာပေသင်ပေးအဲကလေးတွေကလူလူပေါင်းရောက်ဆရာသမားတွေမို့လို့လှူဒန်းပေးကံဒီလိုနဲ့သာသနာတော်အဆက်ဆက်ဆောင်လာလိုက်တာဘုန်းကြီးတို့ဟိုဒီနိုင်ငံအင်ကြားကယူသွားတဲ့အချိန်အထိကိုယ်ရသာသနာဟာမင်းတို့မင်းကြီးလက်ထက်ရောက်လာတာပဲအဲမင်းတို့မင်းကြီးကပြစ်စမတင်လာတော့ထဲမပြောပါနဲ့တော့လက်တာကိုထားပါတော့ပို့အဲ့ဒီမင်းတို့မင်းကြီးလက်ထက်မှာအဲတီဘောမင်းတို့တောင်မှဘုန်းတော်ကြီးကြောင့်မှာအဲနေပြီးတော့ဒီဘုန်းတော်ကြီးကြောင့်ကစတင်ခဲ့ရတယ်ဒါပေမဲ့ဒီမင်းတို့မင်းလက်ထက်မှာပဲအင်္ဂလိပ်စာသင်မဲ့တန်ချောင်းပေါ်လာပြီတန်ချောင်းပေါ်လာတော့ကအင်္ဂလိပ်စာကိုဒီမင်းသားတွေကမသိလို့မဖြစ်ဘူးနိုင်ငံခြားကသံတမန်တွေနဲ့ဆက်ဆံပြရသူတို့သကပြန်နဲ့ပြောနေတဲ့ဥစ္စာဘယ်တော့မှအားမရမတတ်တာမှနားထောင်ရမှာအဲ့တော့သူတို့ကိုယ်တိုင်တပ်ဖို့လဲလိုလာတယ်မင်းတို့မင်းကြီးလည်းသဘောကျတယ်အဲ့ဒီသံကျွဲသံเจ้าမှသွားပြီးတော့သံတဲเจ้าမှသွားပြီးတော့မင်းသားတွေတချို့အင်္ဂလိပ်စာသင်ကြပါပြီဘုန်းကြီးတို့ဘုန်းကြီးတွေကဆရာသမားတွေကဒီကြီးကလေးကတို့အရေးကြီးတဲ့ကိစ္စမှာတို့မတတ်နိုင်တော့ဘူးဆိုတဲ့ဥစ္စာတတိလေးရလိုက်ဖို့တဲကောင်းတယ်သတိလေးရလိုက်ဖို့တဲကောင်းတယ်နောက်တော့ထားခဲ့ဒီလိုနဲ့ဘုန်းကြီးတို့လက်လုံမှမသိနဲ့နဲ့နဲ့လက်လွတ်လာခဲ့တယ်နောက်တော့အင်္ဂလိပ်ပါသွားရောအဲအင်္ဂလိပ်နောက်မှာဘုန်းကြီးလက်ထဲမှာဘုန်းကြီးတို့နိုင်ငံဆုံးသွားရောအဲအောက်နိုင်ငံဆုံးတော့ကဒီကော်မရှင်နာမင်းကြီးကဘုန်းကြီးတွေကိုသူမျက်စိစတော့ကြားကြားတာကကြောက်ကြမဟုတ်ပါဘူးကောင်းကြအဲရတဲ့တခုကြားတဲ့ပြောဦးမယ်။အင်းဝါလက်ထက်မှာသူဟံဘွားလာအုပ်စိုးတယ်။ရှမ်းသူဟံဘွားလာအုပ်စိုးတော့ကဒီဖုန်းကြီးတို့ဖုန်းကြီးတွေကနေရာတိုင်းမှာဒီအရာချင်းတင်နေတယ်။ရှမ်းသူဟံဘွားကအုပ်စိုးတဲ့အချိန်မှာသူတို့သူ့ကိုပုံကံမကသိကြောက်တယ်။ဖုန်းကြီးများကတုံးကလေးခောက်လိုက်ပြီဆိုလို့ရှိရင်သင်ကတရားလဲဟုတ်တယ်၊နှရားလဲဟုတ်တယ်၊စသင်းကြတယ်။အဲ့တော့ဒီအဖွဲ့ကအမှန်တအဖွဲ့တောက်တယ်တနေ့နေ့ကိုဒီအဖွဲ့ပုံကံမှာဆိုရတယ်ဆိုပြီးတော့ဘုန်းကြီးတွေကိုတကယ်အဲသူတို့ဒီအလိုတော်ကြီးတွေနဲ့လည်းပါမှာပေါ့ရှမ်းမတ်တွေနဲ့တိုင်ပင်ပြီးတော့ဘုန်းကြီးတွေဆွမ်းစားပင်တယ်ရှင်မင်းကဆွမ်းစားပင်တယ်ဆိုတော့ဝမ်းသာအားရနဲ့သရောပညာရှိတွေပါတော်တော်များများပါသွားတာပေါ့ငကောကသူတို့မပြူပြီးသားဆိုတော့ကိုမန္တတဲမှာဘုန်းကြီးတွေဆွမ်းစားလို့လားဆွမ်းစားပြီးလားမစားခင်လားမသိဘူးတခါတည်းရိုးရိုးရဲရဲနဲ့သူတို့ဖွက်တာတဲ့ဓာတ်တွေနဲ့ခုတ်တာပဲ ြေးနိုင်တဲ့ဘုရောကြီးသာလွတ်တာစာတပ်ပြီးတော့300ကျော်လောက်ပါသွားတယ်လို့အဲဒီလှုပ်သမိုင်းကတော့ရှိတယ်ဆိုတော့ဘုန်းကြီးတို့ကဒီနဲ့နဲ့ကိစ္စရှိလို့ရှိရင်ဆရာလို့နေရတယ်ဘုန်းကြီးတွေမှာနဲ့နဲ့အရာထင်တယ်အပိုင်းကိုဗမာနိုင်ငံအောက်ပိုင်းကိုပါသွားတယ်အဲဗမာနိုင်ငံအောက်ပိုင်းရသွားတဲ့အချိန်မှာကွန်ရှင်နာမင်းကြီးကစိတ်ကောင်းတယ်ဘုန်းကြီးလေအမှန်တန်ကောင်းတယ်ဘုန်းကြီးကြောင်းဆိုတဲ့ဥစ္စာအရေးအဝါသာကောင်းတယ်ကလေးတွေပညာသင်ဖို့စိတ်ကောင်းတယ်ကလေးတွေခုပညာသင်နေတာကတော့ဘာသာရေးပညာပဲသင်တယ်လူမှုရေးနဲ့ဆိုင်တဲ့ကဏ္ဍသင်ချာတို့ဘာလို့ပါသင်ပြလိုက်ရလို့ရှိရင်ဒီပုလုပ်တဲ့ပုဂ္ဂိုလ်ဆိုတာကိုယ့်ကိုဒီတောနာမာနာကြောက်တာသူအထိုက်လျောက်တက်နေတာတော့ဒါတော့ကြတယ်သူတို့ဥစ္စာလိုကြီးပွားလာတယ်ဆိုတာသူကဂိုးယူခြင်းနဲ့သူကလည်းသူတို့ကဒီခွာရတိုင်းမတဲ့အဖြစ်တော့သူတို့သင်မပေးခြင်းဘူးသူကဒီကနတ်တေချာလောက်သင်ပေးတာကတော့သူတို့ခွာရတိုင်းနိုင်တာမှမဟုတ်ပဲနဲ့သူအဲ့ဒါသင်ပေးဖို့လို့ပြောတယ်သင်တယ်အများကြီးတတ်တယ်အများကြီးတတ်ကြတယ်တက်လက်တက်လွယ်တယ်ဟိုသင်တာကတော့ပထမတော့တက်ပြီးသားလူတွေကသင်ပေးမှာပေါ့နေရာကတော့ဘုန်းကြီးကြောက်မယ်နောက်တော့အထက်နိုင်ငံပါသိပြီလीသိပြီတော့အထက်နိုင်ငံရောက်တော့တဲ့နိုင်ငံကဘုန်းကြီးတွေကတော်တော်အားကောင်းတယ်ဆရာတော်တော်တွေကအမှန်တမ်းများတယ်ညတော့တဲ့နိုင်ငံမှာအဲပထမဆုံးခုနကလိုပဲလျှောက်တော့ဘုန်းကြီးကျောင်းတွေအများကြီးကဏ္ဍသင်္ချာတွေပါတယ်သင်ကြတယ်နောက်သင်ရာကဘာဖြစ်လာလဲလို့ဆိုတော့ဒီပညာဝန်တို့ပညာဥတ္တကဗုဒ္ဓဘာသာမဟုတ်ဘူးကျောင်းထဲမှာအစီအစေးလာတဲ့အခါကျတော့တချို့လဲအလိုက်သိစွာလောကပြင်မှာလုပ်တယ်တချို့ကလဲဖဏတ်ကြီးစီးပြီးတော့ဝန်ထမ်းမကြိုက်အဲ့ဒါနဲ့စံကျင်ဘက်တွေဖြစ်ပြီးတော့တချို့အကြောင်းတွေပြက်ကုန်ရောသူတို့ကလည်းအကောင်းတဲ့အစီရင်ခံမှာမဟုတ်ဘူးမကောင်းအစီရင်ခံကြမှာပဲတချို့အကြောင်းတွေပြက်ကုန်ရောတချို့နည်းနည်းပါးပါးရှိတဲ့အကြောင်းတွေကြတော့ကဏ္ဍတွေကမတင်ကောင်းဘူးတင်ကောင်းတယ်မတင်ကောင်းဘူးတင်ကောင်းနေနေအဲ့ဒီဝါဒတွေကွဲလိုက်တဲ့ဥစ္စာအကြောင်းတွေကအများကြီးပြုတ်ကုန်တာပဲနည်းနည်းကလေးခံနိုင်ရရှိတဲ့အကြောင်းတော့သာကြံတော့တယ်ဒါကြောင့်ခွန်ကြီးတွေနဲ့ဒီအကြောင်းသားတွေနဲ့လက်လုံးမမသိမြို့ဘိုင်းကစားပြီးတော့လက်လွတ်လာခဲ့တယ်အဲနောက်တော့တပြည့်ပြည့်တော့ဘိုင်းကပါမတင်နိုင်တော့လက်လွတ်လာကြတယ်ပြီးတော့ခွန်ကြီးတို့သာသနာဟာခုဆရာနဲ့တကာနဲ့ဘယ်လိုဖြစ်ကုန်ကြသလဲခွန်ကြီးကြောင့်တည်းမဟုတ်တော့ဘူးအများစုကခွန်ကြီးကြောင့်တည်းမဟုတ်တော့ကသူတို့ကလည်းခွန်ကြီးကိုအဲတချို့လဲမီယုတ်ခလာလေးစားတယ်တချို့လဲမလေး